Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြေးပါတယ်မြန်မာနှစ်သီရဲ့နှစ်ဆန်းတရနေ့ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့မြန်မာတက္ကသိုလ်1384ခုနှစ်ဆန်းတရမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရထိပ်တန်းသတင်းတွေကတော့ NUG အစိုးရတနစ်ပြေဝါရှင်တန် DC မှာအမေရိကန်ရောက်မြန်မာတွေကဆန္ဒထုတ်ဖော်ပြသနေကြပါတယ်စင်ကာပူဝန်ကြီးချုပ်ကသူ့နေရာဆက်ခံမဲ့သူကိုကြေညာလိုက်ပါတယ်ယူကရိန်းနိုင်ငံရဲ့စိတ်ကမ်းမြို့လေးရုရှားတပ်ဖွဲ့တွေလက်ထက်ကျလူဆဲဆဲအခြေအနေရောက်ရှိနေပါတယ်အဲ့ဒီနောက်ဆက်သွယ်မေးမြန်းချက်သတင်းစုစည်းတင်ပြချက်တွေကိုလည်းဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကအမည်အနေနဲ့ကြားမှာကတော့
အထူးသဖြင့်ကျွန်တော်တို့သခိုင်းတိုင်းနဲ့မကွေးတိုင်းတွေမှာပြည်သူခုခံတော်လှန်ရေးလှုပ်ရှားမှုတွေရဲ့အချိန်အုံတွေပြင်းထန်လာတာနဲ့အမျှသိတာထင်ရှားတာကသူ့စစ်အင်အားမလုံလောက်မှုကြောင့်ဒေသလိုက်သူ့အုပ်ချုပ်ရေးမစိုးမိုးနိုင်တဲ့အနေအထားတွေရှိပါတယ
်။ NUG အစိုးရဖွဲ့စည်းခြင်းတနည်းပြေအထိမ်းမှယာယီသမရဒူဝါလက်ရှိလာရဲ့ပြောဆိုချက်အပေါ်ဝေဖန်သုံးသပ်သူတွေနဲ့ဆက်သွယ်မိ мян ချက်မှာအပြည့်စုံကြားမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ဒို့အတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းတွေကိုကြည့်ရှုနားဆင်ကြားမှာဖြစ်ပါတယ်။တကယ်အခုတော့ဒီကနေ့တနင်္ဂနွေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာနောက်ဆုံးရထိပ်တန်းသတင်းတွေကိုမတ်သိင်ကြီးနဲ့အတူကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံမြို့တော် Kiev နဲ့တခြားမြို့ကြီးတွေမှာစနေနေ့ကရုရှားရဲ့ဒုံးကျည်တိုက်ခိုက်မှုတွေထိမှန်ခဲ့ပါတယ်။ယူကရိန်းစိတ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုရဲ့အခြေအနေကတော့တိတ်ကိုဆိုးနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကစနေနေ့မှာပြောပါတယ်
။မာရီယိုပိုလစ်တောင်းချင်
မာရီယိုပိုမြို့မှာအခြေအနေတွေကတိတ်ပြီးခက်ခဲနေကြောင်းစစ်သားတွေနဲ့ဒဏ်ရာရသူတွေပိတ်ဆို့ခံထားရပြီးလူသားချင်းစာနာထောက်ကူမှုဆန်ရအခက်အခဲပြဿနာကြီးဖြစ်နေကြောင်းဒါပေမဲ့လည်းလူတွေကကိုယ်တိုင်ခုခံနေကြကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကသတင်းထောက်တွေကိုပြောဆိုခဲ့တာပါတချိန်နဲ့မှာပဲရုရှားတပ်ဖွဲ့တွေကမာရီယိုပိုမြို့ရဲ့မြို့ပေါ်ဒေသအလုံးကိုရှင်းလင်းပြီးဖြစ်ကြောင်းနဲ့ဝိုင်းရံထားတဲ့တောင်ပိုင်းစိတ်ကမ်းကတမနီစစ်ရုံတစ်ခုအတွင်းမှာပဲယူကရိန်းတပ်ဖွဲ့ဝင်အနည်းငယ်ကြမ်းရှိတော့ကြောင်းရုရှားဆိုရကပြောပါတယ်။အပြင်းထန်ဆုံးတိုက်ခိုက်မှုတွေနဲ့လူသားချင်းစာနာမှုဆန်ရအဆိုးဆုံးအခြေအနေတွေကိုတွေ့မြင်နေရတဲ့မာရီယိုပိုကိုထိမ့်ချုပ်နိုင်လူဖြစ်နေပြီဆိုတော့ရုရှားရဲ့ပြောဆိုချက်ကတော့တိကျအတိမပြုနိုင်သေးပါဘူး။ဖေဖော်ဝါရီလ24ရက်နေ့ကျူးကျော်စစ်စတင်ပြီးနောက်ပိုင်းရုရှားတပ်ဖွဲ့တွေလက်ထဲကိုကျရောက်တဲ့ပထမဆုံးမြို့ကြီးတစ်ခုလည်းဖြစ်လာနိုင်ပါတယ်။ရုရှားတပ်တွေအဝိုင်းရံခံထားရတဲ့ဒီမြို့ကိုကာကွယ်နေကြသူတွေနဲ့ယူကရိန်းဆိုရကြနေစဉ်အဆက်အသွယ်ရှိကြောင်းနဲ့မြို့မှာနေထိုင်သူအလုံးကိုရုရှားတပ်ဖွဲ့တွေကရှင်းပစ်ဖို့ကြိုးစားနေတယ်လို့ယူကရိန်းသမ္မတဇလင်စကီကအွန်လိုင်းကပြောကြားချက်မှာထည့်သွင်းပြောဆိုပါတယ်။ဒါပေမဲ့မာရီယိုပိုရဲ့မြို့ပေါ်ဒေသတစ်ခုလုံးကယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့တွေကရှင်းလင်းခဲ့ပြီဖြစ်ကြောင်းရုရှားဆိုရရဲ့အစိုးပိုင်းပြောဆိုချက်ကိုတော့သူကထည့်သွင်းမပြောပါဘူးရှင်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်နိုင်ငံခြားရေးဝန်ကြီးလစ်ထရုစ်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်နဲ့တခြားသောဗြိတိန်ဆိုရအဖွဲ့ဝင်တွေနဲ့နိုင်ငံရေးသမားဆယ်ဦးကိုပြည်ဝင်ခွင့်တက်မြစ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ဗြိတိန်ဆိုရရဲ့အလွန်အမင်းရန်လိုတဲ့လောက်ရအဖြစ်ရှုမြင်ချက်နဲ့အခုလိုဆောင်ရွက်တာဖြစ်ကြောင်းအထူးသဖြင့်တော့ရုရှားအစိုးရကြီးထန်တာဝန်ရှိသူတွေကိုဒဏ်ခတ်ပိတ်ဆို့မှုဖြစ်ပြီးနောက်ထပ်လည်းစီးရင်ကိုထတ်တိုးမဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်နဲ့တခြားသောဗြိတိန်နိုင်ငံရေးသမားတွေကိုရုရှားကပြည်ဝင်ခွင့်တမ်းပြစ်မဲ့ဆုံးဖြတ်ချက်ကိုဗြိတိန်အစိုးရပြောခွင့်ရတဲ့ဦးကတုံ့ပြန်ပြောဆိုတာမှာတော့ဗြိတိန်နဲ့တခြားသောနိုင်ငံတကာမိတ်ဖက်တွေအနေနဲ့တညီတညွတ်ထက်ရက်တည်ပြီးယူကရိန်းနိုင်ငံတွင်ရုရှားရဲ့ပြစ်တင်ရှုတ်ချထိုက်တဲ့လှုပ်ရက်ကိုပြစ်တင်ရှုတ်ချပြီးရုရှားဆွေရဘက်ကစစ်ကိုရက်စဲရစ်အတွက်တောင်းဆိုကြောင်းပြောဆိုထားပါတယ်ရှင် ပါကစ္စတန်ဘက်ကစနေနေ့မှာနဲဆက်ဖြတ်ကျော်ပြီးအာဖဂန်နစ္စတန်တွင်စစ်ရေးတိုက်ခိုက်မှုတွေလုပ်တယ်လို့တာလီဘန်ကဆွတ်ဆွဲလိုက်ပြီးအရသာဒါစင်နဲ့ချီထိခိုက်သေးဆုံးတယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲဆက်ကခို့စ်ပြည်နယ်တွင်ကြေးရွာတွေအပေါ်ကိုပါကစ္စတန်လေရင်တွေစနေနေ့ကပုံကျဲခဲ့ကြောင်းအမျိုးသမီးနဲ့ကလေးတွေအပါအဝင်အရသာအနည်းဆုံး30လောက်သေဆုံးကြောင်းအမည်မဖော်တဲ့ဒေသဆိုင်ရာတာလီဘန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ဒီပြောဆိုချက်ကိုတီးခြားအတည်ပြုလို့တော့မရသေးပါဘူး။ခိုးစ်ပြည်နယ်ကရာနဲ့ချီတဲ့ဒေသခံတွေကလူတွေထိခိုက်သေးဆုံးရတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြကြပါတယ်။နောက်ထပ်တီးခြားဖြစ်ရပ်ကတော့ကူနာပြည်နယ်ရှူတန်ဒေသတွင်းကရပ်သားဒေသတွေကိုပြစ်မှတ်ထားပြီးပါကစ္စတန်တပ်ဖွဲ့တွေကညာဘက်မှာနေဆက်ဖြတ်ကျော်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ကြောင်းပြည်နယ်တွင်းကတာလီဘန်တာဝန်ရှိသူတွေကပြောပါတယ်။လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရှူတန်ဒေသတွင်းမှာအနည်းဆုံးဒေသခံ6ဦးသေဆုံးရတယ်လို့လည်းပြည်내အစိုးရပြောခွင့်ရတဦးက VOA ကိုပြောပါတယ်။လေပြားကမ်းလွန်မှာရွှေပြောင်းချေချသူတွေလိုက်ပါလာတဲ့လှေတစည်းနှိမ့်မြုပ်တာကြောင့်အနည်းဆုံးလူ35ဦးသေဆုံးဒါမှမဟုတ်လည်းသေဆုံးပြီလို့ယူဆရကြောင်းရွှေပြောင်းချေချမှုဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်။လေပြားနောက်ပိုင်းစာဘရာတာမြို့ကမ်းလွန်ပင်လယ်ပြင်အတွင်းတောက်ချာနေကလှေနှိမ့်မြုပ်ခဲ့တာလို့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ကပြောပါတယ်။တေဆုံးသူ6ဦးရဲ့ရုပ်လောင်းတွေကိုဆေးယူထားပြီးဖြစ်ပြီးကျန်တဲ့29ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တေဆုံးပြီလို့ယူဆရကြောင်းလဲ IOM ကပြောပါတယ်ရှင်။
VOA American Fan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါအမေရိကန်အာဆီယံထိပ်သီးအထူးအစည်းအဝေးတရက်ကိုလာမယ့်မေလ12ရက်နဲ့13ရက်နေ့တွေမှာဝါရှင်တန်ဒီစီမှာကျင်းပမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူယန်ဆာကီကထုတ်ပြန်ပါတယ်။အမေရိကန်အာဆီယံဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်ရောအမေရိကန်အစိုးရရဲ့အာဆီယံဒေသအတွင်းအရေးပါမှုကိုပါအတိအမှတ်ပြုတဲ့အနေနဲ့ဒီအထူးထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာစစ်ကောင်စီအကြီးအကဲကိုတက်ရောက်ခွင့်ပေးမပေးဆိုတာတော့အမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာမပါဝင်ပါဘူး။ဒါပေမဲ့လည်းမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်လျောဖို့ပြက်ကွက်ခဲ့တာကြောင့်မြန်မာစစ်ကောင်စီအကြီးအကဲကိုအစစ်မြင့်အစည်းအဝေးတွေမှာပါဝင်မှုရပ်ဆိုင်းထားဖို့အာဆီယံကမူလကဆုံးဖြတ်ထားတာရှိပါတယ်။အမေရိကန်ပြည်ထောင်စုဘက်ကမြန်မာစစ်တပ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အပြင်အာဏာသိမ်းမြန်မာစစ်ကောင်စီနဲ့သူ့အနွယ်တွေကိုအရေးယူတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါတယ်။အမေရိကန်အာဆီယံအစည်းအဝေးကိုမူလကတည်တည်ဆော့ပြီးကျင်းပဖို့ရာထားခဲ့ပေမဲ့အာဆီယံခေါင်းဆောင်တချို့မလာရောက်နိုင်တာကြောင့်ယာယီရွှေ့ဆိုင်းထားတာပါ။အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေကဝါရှင်တန် DC မြို့တော်မှာမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်ကလွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြကြပါတယ်။ဆန္ဒပြပွဲမှာအမေရိကန်အစိုးရအနေနဲ့ NUG အစိုးရကိုတရားဝင်အသိအမှတ်ပြုပေးဖို့နဲ့ထိရောက်တဲ့အကူအညီတွေပေးဖို့အဓိကတောင်းဆိုကြပါတယ်
Please support
Obama.
President Biden.
Please help Obama.
President Biden.
Please help Obama.
Please recognize
National Unity Government of Obama.
Please recognize
National Unity Government of Obama.
ဆန္ဒပြပွဲမှာအမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းဆက်သွယ်ရေးသတင်းနဲ့နှီးပညာဝန်ကြီးဦးထင်လင်းအောင်နဲ့ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးတို့လည်းပါဝင်တက်ရောက်ကြပါတယ်။ဆန္ဒပြပွဲတွေကိုပထမအမေရိကန်သမ္မတအင်ဂျူရောရှေ့မှစတင်ခဲ့ပြီးအဲဒီကနေအမေရိကန်ကွန်ဂရက်လွှတ်တော်ကိုခြေတက်ကြတာပါ။ဆန္ဒပြပွဲကိုဝါရှင်တန် DC မြို့တော်နဲ့မေရီလန်း၊ဗာဂျီးနီးယား၊နယူးယောက်၊ကင်တာကီနဲ့မြောက်ကယ်ရိုလိုင်းနားအပါအဝင်ပြည်내တော်တော်များများမှနေထိုင်ကြတဲ့မြန်မာနိုင်ငံသားစုစုပေါင်း400ဝန်းကျင်လောက်ပါဝင်ခဲ့ကြတာဖြစ်ပါတယ်။ စီးပွားရေးအကြက်တဲကြုံတွေ့နေရတဲ့သီရိလင်္ကာနိုင်ငံမှာဘန်အတိုးနှုံးတွေမြင့်တက်လာပြီးပြည်ပကျွေးမီတွေကိုပြန်ဆက်ဖို့ပြက်ကွက်ကြောင်းကြေညာခဲ့ပြီးတဲ့နောက်အစုရှယ်ယာအယောင်းဝယ်တွေကိုလည်း၅ရက်ကြာရပ်ဆိုင်းလိုက်တယ်လို့မနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်နိုင်ငံရဲ့သမ္မတရာဂျာပက္စာနှုတ်ထွက်ပြီးတောင်းဆိုနေကြတဲ့လူမှုဆန္ဒပြပွဲတွေမှာအလုသမားသမ္မတကတွေနဲ့နာမည်ကြီးခရစ်ကက်အားကစားသမားတွေလည်းပါဝင်ကြပါတယ်နိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့ပြည်ပကသွင်းကုန်တွေအတွေ့နိုင်ငံခြားငွေမရှိတော့တာကြောင့်လက်ရှိငွေကြေးအကျပ်တဲကနေကယ်တင်ဖို့တောင်းဆိုမဲ့တီရီလင်္ကာအစိုးရရဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF နဲ့တနင်္လာနေ့ဝါရှင်တန်ဒီစီဆွေးနွေးပွဲမကျင်းပခင်မှာအခုလိုလူမှုဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်အခုလက်ရှိအချိန်ဟာငွေကြေးဖောင်းပွားမှုစံချိန်တင်လောက်အောင်မြင့်မားနေပြီးလောင်စာဆီနဲ့စားနပ်ရိက္ခာတွေလည်းမလုံမလောက်ဖြစ်ကာလျှက်စစ်မီးတွေပုံမှန်ပြတ်တောက်နေတဲ့အတွက်ဓာတ်တွေဟာ1948လွတ်လပ်ရေးရပြီးနောက်ပိုင်းအဆိုးဝါးဆုံးအခြေအနေဖြစ်ပါတယ်စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကသူ့နေရာကိုစက္ကန့်တာဝန်ယူမဲ့သူဟာဗန်နာရေးဝန်ကြီးလော်ရန့်စ်ဟောင်းဖြစ်တယ်လို့မနေ့စနေနေ့ကပြောပါတယ်
I'm already 70 and I'm looking
ကျွန်တော်ကတော့အသက်80ထဲရောက်နေပါပြီလော်ရန့်စ်ဟောင်းအနေနဲ့အဆင်သင့်ဖြစ်ပြီဆိုတာနဲ့နိုင်ငံတာဝန်တွေကိုလွှဲပြောင်းပေးဖို့လုပ်မှာဖြစ်ကြောင်းလက်ရှိဝန်ကြီးချုပ်လီရှန်လွန်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဟောင်ကိုစင်ကာပူအာဏာရပြည်သူလှုပ်ရှားမှုပါတီ PAP ရဲ့စတုဒ္ဓမျိုးဆက်အဖွဲ့ခေါင်းဆောင်အဖြစ်ကြာတာပရင်းနေ့ကရွေးချယ်လိုက်တာကြောင့်သူဟာဝန်ကြီးချုပ်ရာထူးကိုဆက်ခံဖို့ဖြစ်လာတာပါ2004ခုနှစ်ကတည်းကလက်ရှိအချိန်အထိဝန်ကြီးချုပ်တာဝန်ယူထားတဲ့လီရှန်လွန်းဟာစင်ကာပူရဲ့လွတ်လပ်ရေးခေါင်းဆောင်ကြီးလီကွမ်းယူရဲ့သားဖြစ်ပါတယ်ဒီကနေ့တနင်္ဂနွေမနေ့ကထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကျွန်တော်တို့ကပူးတွဲတင်ဆက်ပေးတာပါအခုဆက်လက်ပြီးဆက်သွယ်မေးမြန်းချက်စုစည်းတင်ပြချက်တပုတ်ကိုလည်းထုတ်လွှင့်ပေးလိုပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့တနှစ်ပြည့်နှစ်ပတ်လည်မိန့်ခွန်းမှာစစ်ကောင်စီကတနိုင်ငံလုံးကိုမထိန်းချုပ်နိုင်တော့ဘဲ NUG ဦးဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုင်းရင်းသားလက်နက်ကင်တွေကနိုင်ငံရဲ့နေရာတော်များများကိုထိန်းချုပ်ထားနိုင်ပြီလို့ယာယီသမ္မတဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်။ဒီပြောကြားချက်နဲ့ပတ်သက်ပြီးမြမအရေးသုံးသပ်သူတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြထားပါတယ်
။ဟုတ်ကဲ့မြမအရေးလေးလာသူဦးတန်းစွန်နိုင်ကစစ်ကောင်စီမထိန်းချုပ်နိုင်ဘူးလို့ပြောခဲ့တဲ့အပေါ်အခုလိုအစရှင်းပြပါလဲ
။အခုပြည်သူ့ခုခံရေးစစ်ပွဲကနေပြီးတော့ပြည်သူ့ဒေါ်လာရေးအဆင့်ကူးပြောင်းတဲ့နေရာမှာအခြေခံအပြင်ကြည့်လေကြည်ကမြို့ကိုဝိုင်းဆိုတဲ့တနင်္ဂနွေပြည်ဝနဲ့လောက်ကြတာပါအခုကတော့ချင်းပြည်နယ်ဂရင်းနီပြည်နယ်ဂရင်းပြည်နယ်ကချင်ပြည်နယ်နဲ့အထူးသဖြင့်ကျွန်တော်တို့စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာပြည်သူ့ခုခံတော်လှန်ရေးလှုပ်ရှားမှုတွေရဲ့အရှိန်အဟုန်တွေပြင်းထန်လာတာနဲ့အမျှသိသာထင်ရှားတာကသူ့စစ်အင်အားမလုံလောက်မှုကြောင့်ဒေသလိုက်သူ့အုပ်ချုပ်ရေးမစိုးမိုးနိုင်တဲ့အနေအထားတွေရှိပါတယ်
ဒီပေါ်တင်နကမဟာပြူဟာလေးလာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကတော့ဆန့်ကျင်ဘက်မြင်ပါတယ
်နိုင်ငံတကာနိုင်ငံကိုကျွန်တော်တို့ကတတ်မှတ်မယ်ဆိုရင်နိုင်ငံရဲ့အုပ်စုသူဆိုတာရှိမယ်နိုင်ငံရဲ့မြေတတ်မှတ်တဲ့ရေဒုမြေဒုဆိုတဲ့ပါဆန်တဲ့ area ရှိမယ်ပေါ့နော်ဒါဒီနိုင်ငံမှာနေထိုင်တဲ့အပြည့်အစုံရှိမယ်ပေါ့နော်ဆိုတော့လက်ရှိမှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရကဒီ၃ချက်လုံးနဲ့ကိုက်ညီနေဖြစ်တဲ့အတွက်လက်ရှိအစိုးရဖြစ်နေတာဆိုတော့ကျွန်တော်ချင်းချင်းလေးသိတာတယ်နိုင်ငံတွေကလည်းဒါကိုသိတယ်ဥပမာပြောအာဆီယံတို့ဘုတ်လမကတော့ဆိုတာလေလက်ရှိအစိုးရကသူစားရဒီမြန်ရှားကြည့်တော့ကျွန်တော်မြင်ပါတယ်နောက်တစ်ခုကတော့လက်ရှိအစိုးရအောင်ဆက်ညင်နေတဲ့အဖွဲ့တွေရှိတယ်ဥပမာ PDL လို့ခေါ်မျိုးကဒီစကိုင်းတိုင်းမြောက်ပိုင်းလို့ဒေသမျိုးဥပမာတရားမင်းလို့ဒေသမျိုးပြည်မင်းရဲ့တချို့ဒေသမျိုးကသူတို့အကြမ်းဖက်လုပ်ငန်းတုံးနေတာရှိကောင်းရှိပေမဲ့လို့လက်ရှိနိုင်ငံတော်အုပ်ချုပ်နေတဲ့အစိုးရအနေနဲ့ချုပ်ယုံထားလဲဆိုတာတွေ့ရမှာဖြစ်ပါတယ
်ဒါပေမဲ့နောက်မြမရေးလေးလာသူဦးရဲ့ထွန်းကတော့တချို့တဝက်တော့မှန်တယ်လို့ဆိုပါတယ
်သူပြောတဲ့အခြေအနေပါလက်တွေ့မှာမှန်တဲ့လောက်မှန်ပါတယ်တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအထူးသဖြင့်တော့ NUG နဲ့ပူးပေါင်းတဲ့ KNU တို့ KIA တို့ကြားပြည်နယ်ကတချို့နေရာတွေမှာဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနဲ့ပူးတွဲပြီးတော့ PDF တွေကအားကောင်းပြီးတော့ဒီနယ်မြေအထူးသဖြင့်တော့ကျေးလက်ဒေသတွေစိုးမိုးလာနိုင်တာပေါ့တိတိတသာထူကြတာကစကိုင်းတိုင်းထဲမှာပေါ့နော်အဲ့လိုနေရာမျိုးတွေမှာမျိုးတွေကိုမသိနိုင်တော့လေကျိလက်တွေမှာသူတို့အားကောင်းနေတယ်ဆိုတာမြေပြင်သတင်းတွေရသိရတယ်အထူးသဖြင့်တော့အဲ့ဒီကုန်းလန်းတွေမှာတပ်မတော်ကလည်းစစ်ကြောင်းတွေကိုကုန်းလန်းတိုင်း ตัวลูไม่ยาวสิ่งเหล่าเมื่อส่วนเลี้ยงวันในปีเดียวไปมีฉีดได้ทุกพ่อวิโดมีชอบอะไรนี่สิ่งเจ้าตัวนี้อะไรบ่ที่สุดยอดก็ตั้งมาทาเจียส่วนนอตารีอันยูยองเนี่ยมีบ่เนาะตัวเองไล่กูเองไล่บ่เนาะตัวเองกูแท้สุดเลยเนี่ยอยู่ดีကျွန်တော်တို့အရင်မကပအဖွဲ့တရားတော့ဒါပျောက်ကြားဒေသလို့ခေါ်တာပေါ့
NUG ယာယီသမရဒူဝလာရှိလာကဒေသခံတွေအကူအညီနဲ့တချို့အုပ်ချုပ်ရေးဆက်ချပြီးလူလူကိုစစ်ကောင်စီထိန်းချုပ်မှုအောက်ကလွတ်မြောက်အောင်လုပ်ပေးမယ်လို့ပြောခဲ့ပါတယ်ဒီပုံမှာမြန်မာစစ်တပ်အရာရှိဟောင်းလဲဖြစ်တဲ့ဒေါက်တာနိုင်စေဦးက
ဟိုတချို့ကတော့ဒီဒိုမနီကန်တန်းဒီကန်ဆောင်ထားတဲ့တမီဝကြမဟုတ်တဲ့တပ်ဖွဲ့ဝင်တွေဟာဟိုဒေသဒီကိုပေါ့နော်ဟိုဒီမှာထိချုပ်ကောင်းထိချုပ်ရနိုင်လေမဲလို့အိမ်မက်ဒီမကောင်းမင်းနေလိုက်ပါမယ်ဆိုတော့နိုင်ငံမှာကတော့ခင်မင်းနိုင်ငံတက်ဆင်ထားတဲ့အမြဲတမ်းလို့ဆိုတော့ရှိနေပြီးသားဖြစ်ပါတယ်ဆိုတော့ဟိုသူတို့မှာဟိုအမြဲထုတ်ကောင်းထုတ်တို့ရမယ်အဝဲရှင်းကောင်းရှိနိုင်ပေမဲ့လေနိုင်ငံတကာရဲ့အမြဲတမ်းတည့်ကိုရှင်းနိုင်မှုဆိုတာ27ရာစုဖြစ်မှာဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်မြင်ပါတယ
်အခုလို NUG ကလွတ်မြောက်ဒေသတွေမှာတရုတ်ချုပ်ရေးဆက်ချနေပြီလို့ပြောတယ်ပေါ့ဥယျာဉ်ထွန်းကလည်
းအခုလောလောဆယ်တော့အုပ်ချုပ်ရေးတွေအဲတပ်ဝင်လှုပ်ရှားနေပြီဆိုတဲ့ဟာမျိုးမကြားမိသေးဘူးပေါ့နော်နိုင်ရှင်ပြီးပြောမယ်ဆိုရင်အေးတောင်မှသူတို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီအုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုစတင်ဆောင်ရွက်နေပါပြီဆိုပြီးတော့ပြည်သူလူထုထဲမှာဖြစ်တဲ့အမှုခင်းတွေကိုတိုင်တန်းတာတွေကိုသူတို့စတင်ပြီးပြင်ဆင်ပေးနေတဲ့အကြောင်းတွေနောက်ပြည်သူလူထုကသူတို့အမိန့်တွေဆိုလို့ရှိရင်လိုက်နာကြရဲဆိုတဲ့တည်င်းနေအဲ့လိုခံမျိုးတွေကြားရတာပေါ့နော်ဆိုတော့ဒီ NUG PDF တွေနဲ့ပတ်သက်လို့အဲ့လိုတည်င်းမျိုးတော့အခုထိကျွန်တော်တော့မတွေ့ရသေးဘူးပေါ့နော်အဲဒီအုပ်ချုပ်ရေးတို့တရားစီရင်ရေးတို့လုပ်နိုင်တယ်ဆိုတာကလည်းစီရေးအရာတော်တော်လေးလုံခြုံမှုရှိမှဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်
ဒီ NUG ယာယီသမရရဲ့အခုမေကုန်းတဲမှာပဲအရင်တစ်နှစ်တုန်းကတော့နိုင်ငံတကာပညာရှင်တွေကတော်လိုင်းအင်အားစုတွေဘက်ကမြန်မာစစ်တပ်ကိုမနိုင်ဘူးလို့ပြောခဲ့ပေမဲ့အခုတော့စစ်တပ်ဟာတော်လိုင်းအင်အားစုတွေကိုမနိုင်ဘူးလို့ပြောလာတဲ့ပေါ်သူမနိုင်ကိုမနိုင်ဖြစ်နေတာကိုပြတယ်လို့သုံးသက်သူတွေကဆိုပါတယ်ခင
်ဗျ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပေးပါမယ်စစ်အာဏာသိမ်းပြီးတဲ့နောက်လူတရားကျော်စစ်ကြောရေးနဲ့အချုပ်ထောင်တွေမှာတည်ဆုံတဲ့အကြောင်း Frontier မြန်မာအဖွဲ့ကတင်ဆက်ထားပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတွမ်းကဆီယနာသိမ်းမှုစန့်ကျင်တော်လှန်ရေးမှာပါဝင်နေသူအများပြားကိုစစ်တပ်ကဖမ်းဆီးပြီးစစ်ကြောရေးစခန်းတွေမှာနှိပ်စက်ညှဉ်းပန်းမှုတွေလှုံ့ဆော်နေပါတယ်အဲ့ထဲကလူပေါင်း100ကျော်ဟာစစ်ကြောရေးနဲ့အချုပ်ထောင်တွေမှာအသက်ခံခဲ့ရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့2021ဖေဖော်ဝါရီလကစလို့စစ်တပ်ဘက်ကနိုင်ငံနဲ့တဝန်ကစစ်အာဏာသိမ်းမှုဆန့်ကျင်သူလို့ယူဆသူထောင်လက်ချီကိုတန်တရားဆွဆွဲချက်တွေနဲ့ဖမ်းဆီးတပ်ဖြတ်တာတွေရှိနေပါတယ်။အဖမ်းခံရတဲ့သူတွေထဲမှာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြကြောင်းသားလူငယ်တွေနဲ့အယက်သားပြည်သူတွေအများပြားပါဝင်နေပါတယ်။အဲ့ဒီထဲကဖမ်းဆီးခံရတဲ့သူအချို့ဟာလူမဆန်တဲ့နှိပ်စက်မှုတွေကြောင့်နာမည်ဆိုးနဲ့ကြော်ကြတဲ့စစ်တပ်ရဲ့စစ်ကြောရေးစခန်းတွေမှာနှိပ်စက်မေးမြန်းခံရရင်တည်ဆုံသွားကြရပါတယ်။တည်ဆုံသွားရသူတွေထဲမှာနေပြီးတော့လေဝေးမျိုးကကျောင်းဆရာလုပ်သက်စစ်တပ်နှစ်ခန့်ရှိတဲ့အသက်39နှစ်အရွယ်ဆရာဦးလာမင်းမောင်လည်းပါဝင်ပါတယ်။စီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့ဆရာဦးလာမင်းမောင်ဟာအလဲတန်းပြဆရာတဦးဖြစ်ပြီးတော့2021ဒီဇင်ဘာလတုန်းကသူနေထိုင်တဲ့လေဝေးမျိုးကလက်ဖက်ဆိုင်တစ်ခုမှာအဖမ်းခံခဲ့ရပြီးနောက်တစ်နေ့မှပဲတည်ဆုံခဲ့ပါတယ်။ဘာကြောင့်ဖမ်းဆီးခံရလဲဆိုတာကိုမိသားစုတွေကမသိရသေးခင်စစ်ကြောရဲ့အတွင်းတည်ဆုံခဲ့ရတဲ့အကြောင်းကျောင်းဆရာရဲ့ဖခင်ဦးခမောင်ထွေးကပြောပါတယ
်။ဒီကတည်းကပြန်လာညပြန်မိကြရှိတယ်ဒီကကျွန်တော်အင်ဂျာလေးကိုယူတာလည်းပြန်ပြပေးလို့ချင်တယ်။ဒါနောက်နေမနေ့ကျတော့သူတို့အချုပ်ကျရောက်နေပြီဆိုတဲ့တည်းကြားတယ်။ဒါကြဲလာလည်းကောင်းမှမဖြစ်ဘူး။အခုတော့နောက်ဆင့်နိုင်ကိုယ်တော့ကျတော့ရောက်တော့ချင်းမျိုးကနေပြီးတော့ဒါပြီးတော့အင်ဂျာအကြောင်းကြားတယ်။ဒါနဲ့ရောက်ခွင့်ရုံးချုပ်ရင်းမျိုးတော့ပြီးတော့ကျွန်တော်လည်းကျွန်တော်ဒီနေ့တော့ဒီနေ့လေးလာဆောင်ပြီးတော့မှနေ့နေ့ကဖွင့်မှုရောက်လာ။ဒ 到了比如就明年今年嘛就今年对于有个看要就送到比来讲不定比的。
စစ်တပ်ကထုတ်ပေးတဲ့ဆရာဦးလာမင်းမောင်ရဲ့တေစီရင်မှာတော့နှလုံးကြည့်ပြီးတော့တက်ရှူချက်တယ်လို့យေသားထားပါတယ်။ဒါပေမဲ့ဆရာဦးလာမင်းမောင်ဟာကျမ်းမာရေးပဂရီကောင်းမွန်သူဖြစ်ပြီးတော့အာကစားလို့လမ်းမမှန်ရှောက်တဲ့သူတူဖြစ်တာကြောင့်ဒီလိုယောဂအခန်းချောင်းတည်ဆုံရတယ်ဆိုတာကိုဖတ်ခင်ဖြစ်သူကညင်းဆိုပါတယ်။ရုပ်အလောင်းကိုမိသားစုဝင်၃ဦးသာကြီးကွင်ပေးခဲ့ပြီးကိုယ်တိုင်ကြီးကွင်ရခဲ့တဲ့ဖတ်ခင်ဖြစ်သူပြောပြချက်အရမျက်နှာကိုယ်သာကြီးကွင်ရခဲ့ပြီးမျက်နှာမှာဖူးရောင်ညိုမဲနေတဲ့ဒဏ်ရာတွေနဲ့နားထဲကသွေးယိုစိတ်နေတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒဇမာလာထဲမှာပဲနောက်ထပ်စစ်ကြောရေးမှာတည်ဆောင်းရသူတူကတော့စကိုင်းတိုင်းကမ်ဘလူးမြို့နယ်စပယ်နတာကျွော်မှာနေထိုင်တဲ့ CDN ចောင်းစီယာဦးလိုက်ဝင်းမှာ2021ဒဇမာ3ရက်နေ့ကသူအလုံးလုံးနေတဲ့ကွန်းချက်မှာစစ်တပ်ကလာရောက်ဖမ်းဆီးခဲ့ပြီး9ရက်ကြာမှတော့သူတည်ဆောင်းသွားကြောင်းမိသားစုကိုအကြောင်းကြားခဲ့တယ်လို့ဆရာဦးလိုက်ဝင်းနဲ့နေဆက်တဲ့ကမ်ဘလူးမြို့ပညာရေးဘုတ်ဖွဲ့ကဆရာတူကပြောပါတယ
်ဖမ်းပြီးတော့သူတို့ကအဲ့ရွာမှာနေမှာချက်ချင်းခေါ်မသွားသေးဘဲနဲ့သူတို့တနေရာမှာထိမ့်သိမ်းထားတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့ဒီမှာထိမ့်တိမ့်ထားလို့မှလည်းဘာမှမလုပ်ဘူးသူ့ကိုဘာမှမလုပ်ဘူးခဏလေးနေကြရမယ်ရှိလို့ဟိုပြီးရင်ပြန်ထုတ်လိုက်မှာအဲ့လိုမျိုးပဲမိသားစုကိုသူ့မိသားစုအဲ့လိုပဲပြောတယ်တဲ့ဟိုကမ္ဘာလူမျိုးကဟိုတိုင်ရင်းရှိရလေ6000တိုင်ရင်းပေါ့အဲ့ဒီဟိုခေါ်တတ်ပြီးတော့သူ့စစ်ကြောတယ်စစ်ကြောတယ်ပေါ့နော်ဒီစမှာ9ရက်နေမှာအဲ့လိုမျိုးသူ့မရှိတော့ဘူးဆိုတော့သူ့မိသားစုကိုပြန်ပြီးတော့အကြောင်းကြားတယ်အလောင်းလည်းပြန်မရဘူးပေါ့နော်
အသက်ရှူကျတဲ့ယောဂအခန်းကြောင်းတည်ဆုံသွားတယ်ဆိုတာကိုပဲမိသားစုကတီးခွင်ရခဲ့ပြီးစစ်တပ်ဘက်ကရုပ်အလောင်းပြန်မပေးခဲ့ပါဘူးတည်ဆုံသူဆရာဦးလိုက်ဝင်းမှာဇနီးနဲ့အရွယ်မရောက်သေးတဲ့အသက်9နှစ်အရွယ်သားတဦးနဲ့အသက်10နှစ်နဲ့15နှစ်အရွယ်သမီးနှစ်ဦးတို့ကြံရစ်ခဲ့ပါတယ်ဆရာဦးလိုက်ဝင်းရဲ့မိတ်ဆွေကတော့ဖက်စီခံရမှုကမှားရွေးမိသတင်းပေးခံရတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်စစ်ကောင်စီလက်ထက်စီရီယံဝန်ထမ်းတွေအပါအဝင်အရသားပြည်သူတွေဟာမှားရွေးသတင်းပေးခံရတာနဲ့ဆွဆွဲခံရပြီးဖန်ခံရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။အဲဒါကြောင့်ဆရာဆရာမတွေအပါအဝင် CDN ဝန်ထမ်းတွေရဲ့လုံခြုံရေးကစိုးရိမ်ရတယ်လို့ပညာရေးတိုင်ဝမ်ကဆရာတွေကပြောဆိုပါတယ်။စစ်ကောင်စီရဲ့လူမဆန်တဲ့နှင်းပတ်နှိပ်စက်မှုတွေကြောင့်စစ်ကြောရေးတွင်းတည်ဆုံရမှုတွေကအဖြစ်များလာပါတယ်။လူအခွင့်အရေးအဖွဲ့ Burma Human Rights Network အဖွဲ့ရဲ့ထုတ်ပြန်ထားချက်မှာတော့စစ်ကြောရေးအတွင်းဒါမှမဟုတ်ဖမ်းဆီးခံရပြီး24နာရီတွင်းနှင်းပတ်နှိပ်စက်တပ်ဖြတ်ခံရသူကFebruary 28ရက်နေ့အထိ142ဦးရှိတယ်လို့ဆိုပါတယ်။အခုလိုဖမ်းဆီးနှိပ်စက်ပြီး24နာရီအတွင်းသေဆုံးရတာတွေဟာအရင်ဆက်အာဏာသိမ်းမှုဖြစ်စဉ် 1988 အရေးတော်ပုံမှာတော့မကြုံဘူးပဲ။အခုမှစတင်ကြုံရတာဖြစ်တယ်လို့ဝါရီနိုင်ငံရေးသမားတွေကဆိုကြပါတယ်။စစ်ကြောတယ်ဆိုတာကအဖမ်းခံရသူတွေစီကသတင်းချက်လက်တွေရဖို့မေးမရတာမျိုးဖြစ်ပေမဲ့အခုစစ်ကြောရေးစခန်းတွေမှာလူကုန်သိက္ခာနဲ့မညီတဲ့လိမ်ပိုင်းဆိုင်ရာနှိပ်စက်မှုတွေနဲ့တည်စင်နိုင်တဲ့ပြင်းထန်တဲ့နှိပ်စက်မှုတွေပြုလုပ်တာတွေရှိနေတဲ့အကြောင်းစီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့စစ်တပ်ကခွဲစိတ်အထူးကုဆရာဝန်ဒေါက်တာမင်းမောင်မောင်ကဒုအတန်းကိုပြောပါတယ်။ဒါအပြင်နိုင်ငံတကာဥပဒေတွေမှာလည်းဘလို့အခြေအနေမျိုးမှမစိုးလူကုန်သိက္ခာနဲ့မညီတဲ့နှိပ်စက်မှုတွေကိုတားမြစ်ထားပါတယ်
။အရင်တော့နီလန်နေဆိုရင်ကလူ6000အောင်လုပ်တဲ့လူမသိရောပေါ့ဗျာမသိရောတမဲထားတာပေါ့နော်။ကိုကအဲ့လိုမဟုတ်တော့ဘူးဗျာ။ကိုကြရင်တော့ तू ကဒီထောက်ယောက်ျားအင်္ဂါဆိုရင်တူတဲ့ထုပြတာတို့ဟိုမိမြိုက်ပြက်တာတို့ဖိလစ်ပီးနဲ့ထိုးတာတို့တော့စအူတွေကိုထိုးထဲတာတို့ဒါတွေသူတို့သုံးကြတယ်ကဘလုံးမကိုမခံရနိုင်အောင်လို့ပေါ့နော်အဲဒီဘက်ကကနေသက်တဲ့သူတွေဟာအခုဒီဖိတော်ပြီးတဲ့ပြက်တာကြီးရဖြစ်သွားလို့သူတို့မိတာမရတော့ဘူးသူတို့တဲကိုဒီရေလေးကူလေးလောင်းထဲတာတို့ SSD လောင်းထဲတာတရားပါအကုန်လုံးလုပ်ကြတာဗျာအဓိကတော့ကျွန်တော်တို့မြင်တာတော့အခုတော့ဝိစေတွေတော့ဆက်ခိုင်းလို့ပေါ့နော်
စစ်ကောင်စီဘက်ကတည်ဆုံးမှုတွေကိုယောဂအခမ်းအကြောင်းဖြစ်တယ်လို့ပြောဆိုပေမဲ့ဒါတွေကနှိမ့်မနှိမ့်ဆက်မှုတွေလက်လွန်ပြီးတည်ဆုံးတာဖြစ်တယ်လို့ဒေါက်တာမင်းမောင်မောင်ကဆက်ပြောပါတယ်
။လုတ်ပြီးတော့လက်လွန်ပြီးတဲ့ခါကျရင်သူ့ရဲ့သက်ဆိုင်ရာဈေးဝင်ရေးဂျီပွဲတိုက်ကိုပို့လိုက်တယ်။တာဝန်ကျတဲ့ဆရာဝန်ကိုသူကလိန်လေပြီးထွက်ဆိုခိုင်းလိုက်တာပေါ့ဗျာ။ဘဝမှာထားတော့ဟလာဒီကျွန်တော်တို့50နဲ့ဘယ်လောက်လဲ53နဲ့လား54နဲ့လားမသိဘူး။ဟိုအသက်ခံရတဲ့ဖကူးနေသားလေးဆိုလည်းအဲ့လိုပဲလူမဆက်သွားသူကနေဖဲရင်းနဲ့ပေါ်တဲ့ခါကျတော့သူ့ကိုတက်ပလိုက်ပဲအဲသူ့ရဲ့ရုပ်လောင်းတော်မှာကြည့်ပြမပေးတော့ဘူးပေါ့နော်အဲ့ဒါတော့စစ်တပ်ကမှလုပ်နေကြရရတယ်ပဲလေသူကတာဝန်ကျတဲ့ဆရာဝန်ကြီးကလည်းခန့်ငင်နေလို့ရအဲ့တော့သူက interested at bone ခေါ်တာပေါ့အတေးကျက်ဖက်ဆူခိုင်းလိုက်တဲ့ခါကျတော့ဥကောင်းနေလဲဒီတိုင်း extra နဲ့ fee ချတော့မှမကြည့်တော့ဘူးပေါ့ဘာနဲ့တည်လိုက်ပါဆိုရင်ဘာနဲ့တည်လဲဆိုသဘောပ
ါတရားရုံးရဲ့ခွင့်ပြုချက်မရှိပဲနိုင်ငံသားတယောက်ကို24နာရီထက်ပိုပြီးချုံနောင်ခွင့်မရှိဘူးလို့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း1ပုံမှန်21ခါမှာပြဋ္ဌာန်းထားသလို ရဲလက်စွဲနဲ့ရာဇဝတ်ကျင့်ထုံဥပဒေမှာလည်းပြဋ္ဌာန်းထားပါတယ်။အခုလက်ရှိမှာတော့အပန်းခံရတဲ့သူတွေဟာရက်တွေလတွေတော်ကြတဲ့အထိတရားရုံးခွင့်ပြုချက်မရှိဘဲဖမ်းဆီးခံနေရပါတယ်။မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ရေးအခြေအနေနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေဦးသက်နောင်ကထုတ်အံကိုခုလိုရှင်းပြပါတယ
်။စစ်တပ်ကရတဲ့သူဒီကိစ္စတားလို့စစ်တပ်နဲ့တာမျိုးတွေဒါမျိုးတွေတရားစီရင်ရေးဆက်ပြီးတော့ဒီနေ့တော့စစ်အောင်မျိုးတို့ဒီလိုမဖြစ်လို့ကောင်းဘူးဆိုပြီးတော့ရာဇဝတ်ပြုမှုတွေမှာရော2008ဖွဲ့စည်းပုံတွေမှာရောအများကြီးပဲကြာထမ်းခဲ့တယ်ပေါ့ထားခဲ့ပေါ့နော်တားမြစ်ထားတယ်ရင်းနဲ့ဆုံးတယ်ပေါ့ဒါတို့အများနဲ့အခုချိန်ကြီးကမှတော့အများကြီးအတိုင်းပဲဟိုဘာမှအဖြစ်တုံတရားမရှိဘဲနဲ့ဖမ်းဆီးတယ်ဖြစ်သေးတယ်ဒါပြောရှင်ဟိုအရင်ကလုပ်ခဲ့တဲ့အလုပ်တွေနဲ့တရားတွေဆွဲတယ်ဆိုပြီးမှဆိုရှင်ဒီလိုမျိုးဖမ်းဆီးစီးကြီးနဲ့ပဲသိဆုံးသွားတဲ့ဟာတွေကတော့အများကြီးရှိပေါ့ဒါတွေကတော့ရောနိုင်ငံမှာလက်ရှိကြာထမ်းထားတဲ့ဥပဒေတွေနဲ့ပုံဆိုရှင်အများကြီးဆန့်ကျင်တယ
်စစ်ကောင်စီလက်ထက်ညှဉ်းပန်းနှိပ်စက်မှုတွေကပိုပြင်းထန်လာသလိုစစ်ကြောရေးနဲ့အကျဉ်းထောင်တွေအတွင်းမှာရတဲ့ဒဏ်ရာတွေအတွက်တင့်တော်တဲ့စေကူသားခွင့်တွေမရတာတွေနဲ့ကန့်သက်ခံထားရတာတွေရှိနေတဲ့အကြောင်းနိုင်ငံရေးတကြွလှုပ်ရှားတဲ့အဖွဲ့တွေကဆိုကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဌာနကတော့ထောင်တွင်းအကြမ်းဖက်မှုတွေနှိပ်စက်မှုတွေကိုမှတ်တမ်းပြုစုနေပြီးကျူးလွန်သူတွေကိုတရားဥပဒေရှေ့မှောက်မှာထိုက်တဲ့နဲ့အပြစ်ဒဏ်ကြခံနိုင်မှုဆောင်ရွက်နေတယ်လို့ဒီဇင်ဘာလတတိယပတ်ကထုတ်ပြန်ထားပါတယ်။မြန်မာအရဘက်လူမှုအဖွဲ့အစည်းတရားကျော်ကလည်းမြန်မာပြည်မှာစစ်တပ်ကလူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေတာကိုအမြန်ဆုံးတရားစွဲဆိုနိုင်ရေးနီလန့်တွေရှာဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုလည်းအိတ်ခွင့်ပေးစာပေးဖို့တိုက်တွန်းထားပါတယ်စစ်တပ်ကတပ်ဖြတ်တာကိုခံရသူမိသားစုဝင်တွေကတော့တည်ဆုံသွားသူတွေအတွက်တရားမျှတမှုကိုလိုချင်ပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေတွေကြောင့်ဘာမှမလုပ်နိုင်ဘူးလို့ဆိုကြပါတယ်အခြေခံပညာရေးဝန်ထမ်းများအထွေထွေသပိတ်ကော်မတီကအတွင်းရေးမှူးကိုနောင်ချိုကတော့လက်ရှိအချိန်မှာတော့ဖန်ဆီးခံထားရလို့စစ်ကြောရေးနဲ့ရောက်နေသူတွေအတွက်အသက်ရှင်မှုသာဆူတောင်းနေရတယ်လို့ဆိုပါတယ
်။ဖန်ခံရတယ်ဆိုတာလည်းမကောင်းပါဘူး။ဒါပေမဲ့ကျွန်တော်တို့မှဘယ်လိုဖြစ်လာလဲဆိုတော့နောက်ပိုင်းကျတော့စစ်ကြောရေးကိုကောင်းမှုအကောင်းဆုံးကြော်ဖြတ်နိုင်ပြီးတော့အသက်ရှင်တယ်ပြီးတော့ထောင်ထဲကိုရောက်ပါသေးဆိုတဲ့ဥစ္စာကကျွန်တော်တို့ရဲ့မျှော်လင့်ချက်လို့ဖြစ်လာပြီးတော့ဟိုကောင်းတဲ့အရာကြီးတစ်ခုအနေနဲ့ကျွန်တော်တို့ကမြင်လာရတဲ့ဥစ္စာကြီးပေါ့ထောင်ထဲရောက်သွားပြီးဆိုပျော်နေရတဲ့အခြေအနေပေါ့။ဒါကစစ်ကြောရေးမှာဘလောက်တောင်မှအန္တရာယ်များပြီးတော့စစ်ကြောရေးမှာဘလောက်တောင်မှအသက်အန္တရာယ်ကြီးစိုးရိမ်တာရလဲဆိုတဲ့အတိုင်းတော်ပါပဲ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်မဲ့အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတက်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American အတန်ရဲ့မနက်ပိုင်းအတန်လွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဖီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြီးစုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြီးစုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းဒင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလေရှင
်။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA မနက်ခင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တပုတ်ကိုတင်ပြပေးလိုပါတယ်။ COVIDကယောဂာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားမှာမွန်ပြည်နယ်မှာအရင်ကထက်တကြံရေပက်ကစားတာနှေးပါနေပြီမဲ့ရှေ့ရင်ကျေးမှုဒလေးထုံးစံတွေကိုတော့ထိမ့်သိမ့်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်မွန်ပြည်နယ်ရဲ့တကြံရေအတွင်ထူးခြားတဲ့ဒလေးထုံးစံတွေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါလိမ့်မယ
်ဒီနေ့တကြံကာလမှာခါတိုင်းနှစ်တွေလိုစီစီကားကားမျိုးမရှိပေမဲ့ရိုးရာအစင်လာတွေလှုပ်ဆောင်နေကြပါတယ်တကြံကာလမှာလူငယ်လူရွယ်တွေအနေနဲ့ရေပက်မကစားခင်လူကြီးသူမတွေကိုကြော့တာတွေရေချိုးလက်သေးညှပ်ပေးတာတွေဥပုပ်တွေတွေကိုကျွေးမွေးစောင့်ရှောက်တာတွေပြုလုပ်ခဲ့တယ်လို့ မော်လမြိုင်မြို့ဖအောက်ကျေးရွာမှာနေတဲ့မမ်မီမီထောကပြောပါတယ်
။ဒီကြီးကမာတွေကတော့သူကဒီကန်တွေကိုစံကြမ်းမသွားချင်မှအဲ့ဒီကလက်ကတော့ကြတာပေါ့။ဘုံဖားလေးကောင်းတော့ပေါ့။ခြေသေးလေးတင်းနှက်ပေးတာတို့အောင်လျှော့ပေးတာတို့နောက်သေးသေးသေးရတွေပေါ့။ညနေညနေမှာသေးသေးရွတ်တာတွေတော့ရှိတယ်။ဘုံကြားလို့မှာလည်းအနေနဲ့ကျွေးမွေးတွေရှိတယ်လေ။
ဒါအပြင်တက်ကြီးပူဇော်ပွဲကိုလည်းမိမိတို့ဒေသနဲ့ကန့်ညီတဲ့တကြံရဲ့အတွင်းမှာစူပေါင်းပူဇော်ကြတော့ကြပါတယ်။တကြံအတက်နေ့မှာဖျားကိုရည်သက်ပေတာနှစ်ကြိမ်ရှစ်စုဖျားကိုဖျောင်းနိုင်ထုံးပြီးလှည့်တဲ့ဒလေးဟာကမာဝဲမြို့ရဲ့ရှေဟောင်းဒလေးတစ်ခုလို့မူရုံမြို့နဲ့ကမာဝဲမြို့နေမိတင်စာကပြောပါတယ်။
အဲ့ဒါကတော့ရိုးရာဒလေးထုံးစံတစ်ခုလိုပါပဲရှင်။တကြံရတိုင်းအဲ့လိုမျိုးဖျားဆဲတယ်ပေါ့နော်။ထယောင်းတိုင်းနေထုံးပြီးတော့လှည့်တယ်ပေါ့အဲ့ဒါကတော့နှစ်ပေါင်းများစွာရှိပါပြီ
။မွန်ပြည်နယ်တကြံနဲ့တကြံထမင်းဟာခွဲမရအောင်ဒွန်းတွဲနေတာပါ။တကြံအတွင်းမှာအိမ်တိုင်းလိုလိုတကြံထမင်းချက်လေးရှိတယ်လို့ဖောက်ကျေးရွာနေမမီမီထောကအခုလိုပြောပါတယ်
။တကြံထမင်းကလေးကိုချက်တာပါပဲ။ဒီတော့မှဆယောင်းနဲ့လေးပေါ့အဲ့ဒီနဲ့လေးကိုယူပြီးတော့တချို့လည်းအဲ့ဒီနဲ့ကိုကြိုက်တယ်တချို့လည်းမကြိုက်ဘူးရေရေရေရေနေနေစားကြတာပဲထမင်းနဲ့တွဲဖက်စားတဲ့အကျော်တော်ကြတော့ဆိုတရတီးရဲ့ခြောက်တွေကိုပြုတ်ပြီးတော့ထောင်းရဲဒီကောင်ကြိုက်ပြီးထည့်တယ်ရုပ်ပုံလေးနဲ့ကြော်ပြီးတော့အဲ့လိုတွဲဖက်စားကြတော့
တကြံရဲ့အတွင်းထူးခြားတာတစ်ခုကတော့ဘလူးကျွန်းလို့လူသိများတဲ့ချောင်းစုံမြို့နယ်ကရွာဖျားပွဲပဲဖြစ်ပါတယ်တကြံအတက်နေ့ကစားပြီးရွာစဉ်လှည့်ဖျားပွဲကျင်းပပြီးတော့အယုတ်အလန့်အမြန်မရွေးဧည့်သည်တွေကိုအဲ့ခံကျွေးမွေးကြပါတယ်ပေါင်မြို့နယ်မှာတော့ထူးထူးခြားခြားဘာသာရေးတကြံမန်းတပ်ပြုလုပ်လေရှိပြီးဒီတကြံမန်းတပ်မှာတည်တည်ဝလံငချောက်တွေကိုမန်းတပ်အပေါ်မှာချိတ်ဆွဲပြီးတန်ငါတော်တွေကိုလှူဒန်းပါတယ်နောက်ထပ်တလေးတစ်ခုဖြစ်တဲ့ခုနှစ်ရသားသမီးတွေအတွက်မိမိမွေးရက်နဲ့တကြံအကြက်နေ့ကြုံကြိုက်ရင်ရေငန်းအပင်နဲ့တံတားငယ်ပုံစံလုပ်ပြီးရေတရာခြေတဲ့တလေးဟာအခုတည်းပြုလုပ်နေသေးပဲလို့ပေါင်မြို့ကအကြောင်းဆရာမဒေါခင်အေးကပြောပါတယ်
ကျန်ရည်နာဒီကျန်လို့ကျကြတဲ့ဒီအဖက်ကြတဲ့ဒီလိုဆိုရင်ကျန်နေနဲ့လက်ကျန်လို့ဆင်ရပြီလေရင်းရံတယ်ရင်းရံတယ်လေဒီကြွားနေရမှာအဖေးကစကားလေးတော့ဒေသမျိုးလေးရှိတယ
်ပြီးခဲ့တဲ့2020 2021ခုနှစ်တွေမှာကိုဗစ် -19 ကာယောဂါကြောင့်ပျော်စရာကြံပွဲတွေလုပ်တာမရှိခဲ့ပါဘူးဒီနှစ်မှာတော့စစ်ကောင်စီကနေကိုဗစ်စီးကမ်းတွေကိုဖြေလျှော့ပေးပြီးကြံပွဲတော့ကျင်းပခွင့်ပြုပေမဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်စိုးရိမ်စိတ်နဲ့တကြံရေပက်ကစားသူတွေနေပါနေချိန်မှာရိုးရဒလေးကိုတော့မပြတ်မကွက်လှုပ်ဆောင်နေကြပါတယ်ခင်ဗျာ
အခုတခါအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါမယ်အရင်ဆုံးတော့ဥတင်မောင်တန်းစီစဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားရမှာဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့ပြည်နယ်တစ်ခုမှာမွတ်စလင်ကျောင်းသူတွေဟီဂျပ်မဝတ်ရလို့ပိတ်ပင်လိုက်ပါတယ်တရားလွှတ်တော်ချုပ်ကဟီဂျပ်ဟာအစ္စလမ်ဘာသာမှာမရှိမဖြစ်မဟုတ်တာကြောင့်ပြည်နယ်ရဲ့အဆုံးဖြတ်ကိုအတည်ပြုပေးလိုက်ပါတယ်။ဟီဂျပ်ကိစ္စမှာဘာသာရေးအခွင့်အရေး၊လူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေပါဝင်နေပါတယ်။ဘယ်လိုအဖြစ်အပျော့စဉ်းစားနေကြပါသလဲ။အမျိုးသမီးအရေးတက်ကြွလှုပ်ရှားသူဒေါက်တာတင်မာဦးနဲ့ဦးတင်မောင်သန်းကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
ဟုတ်ရှင်ပါခင်ဗျာ။ဒီနေ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာမှာဆွေးနွေးလိုတဲ့အကြောင်းအရာတစ်ခုကတော့မွတ်စလင်ဘာသာဝင်တွေကအီဂျစ်လို့ခေါ်တဲ့ခေါင်းပွားခြုံတဲ့ကိစ္စကိုပိတ်ပင်လိုက်တဲ့အကြောင်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကနဒါကပြည်နယ်ဥဒုပိမြို့ကခေါလိုက်လေးတစ်ခုမှာအီဂျစ်ပွားခြုံတဲ့လူတွေကိုကျောင်းဝင်ခွင့်ကိုပိတ်ပင်ခဲ့တာဖြစ်ပါတယ်။နောက်ဒါနဲ့ပတ်သက်ပြီးမွတ်စလင်ကျောင်းသားတွေကကျွန်တော်ဆန္ဒပြခဲ့ပါတယ်။ကျောင်းကိုသုံးရပေးရတဲ့အခြေအနေထိရောက်တော့ခဲ့ပါတယ်။အစိုးရကျောင်းတွေမှာဘာသာရေးသဘောဆောင်တဲ့ဝတ်စားစင်မှုတွေကိုမလုပ်ရဘူးဆိုတဲ့ကန့်တပိတ်ပင်မှုတွေဖြစ်ပေါ်လာခဲ့ပါတယ်။အစိုးရရဲ့အကြောင်းပြချက်ကတော့ဒီလိုဝတ်စားစင်မှုတွေဟာတည်ငြိမ်ရေးဥပဒေစိုးမိုးရေးပြီးတော့ကျွန်တော်တို့အားလုံးတန်းတူညီမျှရေးတွေကိုထိခိုက်စေပါတယ်ဆိုတဲ့အကြောင်းပြချက်နဲ့ပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါမှမဟုတ်ကျေနပ်တဲ့မွတ်စလင်ဘာသာဝင်ကျောင်းသားတွေကနော်တရားထွတ်တော်ထိတက်ခဲ့တဲ့အတွက်ကြောင့်တရားထွတ်တော်ကနောက်ဆုံးဆုံးဖြတ်လိုက်ပါတယ်။အဲဒီလိုဆုံးဖြတ်ရမှာတရားထွတ်တော်ကကြီးခဲ့တဲ့အချက်တစ်ချက်ကတော့ Egypt ဟာ Istanbul ရဲ့မရှိမဖြစ်အရာတစ်ခုဖြစ်ပါသလားဆိုတဲ့တိုင်းတာချက်နဲ့ကြည့်ရှုပါတယ်။အဲ့ဒီမရှိမဖြစ်တဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်မလို့ဒါကိုစင်မြတ်မှုမလို့ပါဘူး။ UNESCO ရဲ့အခွင့်အရေးနဲ့အပတ်သက်ပါဘူးဆိုတဲ့ဆုံးဖြတ်ချက်နဲ့သိပင်ခဲ့တာဖြစ်ပါတယ်။တရားရုံးကလည်းအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာဓမ္မဦးကိုဖိတ်ခေါ်ထားပါတယ်။ဒေါက်တာဓမ္မဦးက ကျွန်တော်တို့အမျိုးသမီးလူခွင့်ရေးစော်တော်တကြွလှူရှာတဲ့သူတယောက်ဖြစ်ပြီးတော့အစ္စတန်ဘာသာဝင်တယောက်အနေနဲ့ကြီးပြင်းလာခဲ့တဲ့သူဖြစ်ပါတယ်ဒါပေမဲ့သူဟာအချိန်မှာတော့လွတ်လပ်စွာပြေခေါ်တဲ့သူဖြစ်နေသူကိုသူပြောထားပါလေဆိုတော့အဲဆက်မရည်ဒီဟီချက်ရဲ့အရေးပါဝင်ဘလောက်ထိရှိတယ်လဲတရားတော်တို့ကဆုံးဖြတ်တယ်လို့မရှိမဖြစ်ဆိုတဲ့အချက်ကိုတော့ဆက်မဘလူးပြင်ပါတယ
်ဟုတ်ကဲ့ဆရာအာခုလိုဖိတ်ခေါ်ပေးရကျေးဇူးတင်ပါတယ်အဲဆိုတော့ဟီချက်ကတော့တကယ်ကို sensitive လည်းဖြစ်တယ်ပေါ့နော်တစ်ခါတ
ော့ကျွန်တော်တို
့ဟုတ်ကဲ့အကဲဆက်တဲ့ကိစ္စတစ်ခုဖြစ်တယ်ပေါ့နော်အဲဆိုတော့ဆက်မကဆရာပြောသလိုပေါ့နော်ဟီချက်ကအာမဖြစ်မနေလားမဝင့်မနေရလားပေါ့နော်ဆိုတဲ့အခါကျတော့အာဒီဟီချက်နဲ့ပတ်သက်ပြီးတော့ကုရန်ထဲမှာဆိုလို့ရှင်နေရာ၈နေရာတော့မှာဖော်ပြထားတာကိုတွေ့ရတယ်ပေါ့အဲ့လိုဖော်ပြထားတဲ့နေရာမှာဆိုရင်တချို့ကဘယ်လိုဘာသာပြန်လဲဆိုတော့ဟီချက်ကိုအမျိုးသမီးတွေကဝတ်ကိုဝေးရမယ်ဆိုတော့နော်ဒါဖျားခင်မိတ်ချစ်တယ်ဆိုပြီးတော့ဘာသာပြန်တဲ့သူတွေလည်းရှိပါတယ်အဲ့လိုပဲတစ်ဖက်မှာဆိုလို့ရှင်တော့ဟီချက်ဆိုတာကကြားနဲ့မှကြားမှာပေါ့နော်ကြားယောက်ျားလေးတွေပေါ့မျိုးသမီးတွေကပေါ့စောင့်ထိန်ရမယ်စင့်ဝတ်တွေသိက္ခာတွေဒါမှမဟုတ်လဲယောက်ျားလေးနဲ့မိန်းကလေးပါပြောဆိုဆက်ဆံတဲ့အခါမှာဆိုလို့ရှင်ချမ်းချရမယ်အစီတာပေါ့နော်ဒါဟာဆိုရင်ရုပ်ပစ္စည်းဟုတ်ချင်မှာတော့ရုပ်ထုပစ္စည်းဟုတ်ချင်မှာဟုတ်မယ်ပေါ့နော်ဒါနေရာလေးအကန့်အသတ်တယောက်နဲ့တယောက်ခန္ဓာကိုယ်ချင်းခြားထားတဲ့အမျိုးလေးဖြစ်နိုင်နေပေါ့နောက်တစ်ခုကကြတော့အာဟီဂျက်ဆိုတဲ့သဘောတရားဆိုလို့ရှင်ပေါ့နော်ဒီကြားဖြစ်ဖြစ်မဖြစ်ဖြစ်ပေါ့သူတို့ရဲ့ခန္ဓာကိုယ်ကိုအာဟိုလုံလုံချုံချုံဝစ်စင်တာပေါ့နော်အဲဒီသဘောတက်ရောက်တဲ့အခါကျတော့ဒီကိုရမဆိုလို့ရှိရင်ဟီချက်နဲ့ပတ်သက်လာရင်ကြားရမရလို့တော့ခွဲခြားပြီးပြောထားတာမရှိဘူးလို့ဘာသာပြန်ကြတဲ့သူတွေရှိပါဗျာမရှိမဖြစ်လားမဝင့်မနေရလားဆိုတော့အာဒီဟာကိုကြည့်ရမယ်ဆိုလို့ရှိရင်တော့ဘယ်ဘာသာပြန်မှုကိုကျွန်တော်တို့လက်သိခံမလဲပေါ့နော်ဘယ်ဘာသာပြန်မှုရဝင့်မလဲဆိုတာကိုကျွန်တော်တို့တွေ့ရပါတယ
်ဆမအနေနဲ့ဟောငယ်တော့ဘယ်လိုခံယူခဲ့ဆမမိသားစုအောင်ဘယ်လိုပြောလဲ
ကျမမိသားစုဆိုလို့ရှိရင်တော့ကျမဖီဒီမီဒီယာဒါကိုအားမပေးဘူးပေါ့နော်။ဘာလို့အားမပေးလဲဆိုတဲ့အခါကျတော့ဒီချက်ကဒီမွတ်စလင်တွေရဲ့ပေါ့နော်ဒီရုပ်တံထားပါတော့ identity ပေါ့နော်။ဒီတော့ကျမတို့ရဲ့နေတာခြိုင်တာသွားတာလာတာပေါ့နော်။ဒီနေရာဒီမှာဆိုလို့ရှိရင်ဒါကမွတ်စလင်ရဲ့ identity ကိုသွားပြီးတက်ရောက်မှာမျိုးဒါမှမဟုတ်လေမွတ်စလင်လူအဖွဲ့စည်းကအပြစ်တင်စရာဖြစ်လာမှာမျိုးကိုကျမတို့မိဘတွေကမလိုလားဘူး။မိသားစုတွေဘာသာပြန်မှုနဲ့တော့ဆိုင်တာပေါ့နော်။ကျမတို့မိသားစုကဒါမှဖြစ်မလို့ရတဲ့အရာမဟုတ်ဘူး။ဒါပေမဲ့ဥမာကျမအဖေရဲ့ဘက်ကမိသားစုပေါ့နော်။ဥမာရခိုင်ပြည်နယ်ပိုင်းကသူဆိုရှင်တော့မဝင့်မနေရဝေးရတယ်ပေါ့နော်။ဥမာရာသီလာပြီဆိုတာနဲ့အမျိုးသမီးတယောက်ကဆိုဟီဂျက်ဝတ်လိုက်ရတယ်ပေါ့နော်။အဲဒါပေမဲ့အဲ့ဟီဂျက်မှာတော့မတနေရတနေရဝတ်တာမတူပါဘူးဆရာ။အဲ့ဒီဟီဂျက်ကိုကျမတို့ကဝတ်တဲ့ design ချင်းလည်းမတူဘူးဆရာ။တစ်ဖက်မှာဆိုလို့ရှင်ဝတ်ပုံဝင်းကြီးချင်းလည်းမတူကြဘူးပေါ့နော်။ဆိုတော့အမျိုးသမီးတွေအားလုံးကဟီဂျက်ကိုမဖြစ်မနေသူတို့ကိုယ်တိုင်ရွေးချယ်ပြီးဝတ်လားလို့ပြောရင်မေးရင်တော့ပေါ့နော်။မဟုတ်ဘူးလို့ပဲကျမကဖြေရပါလိမ့်မယ်။ဟီဂျက်နဲ့ပတ်သက်လာရင် essentiality ပေါ့နော်။ဆက်လာပြောကြလို့မဝင့်မနေရလားဆိုတဲ့ဟာကလူပေါ်လဲမူတည်တာပေါ့ဆရာ။ဥမာဆိုလူအတိုင်းဝိုင်းဘာသာပြန်မှုဒါတွေပေါ့အများကြီးမူတည်တဲ့အခါကျတော့ပြောမယ်ကျွန်မအရှုထောင့်အနေနဲ့ဆိုလို့ရှိရင်တော့ဒါမဝင့်မနေရတော့မဟုတ်ဘူးလို့ပဲမြင်ပါတယ
်ဟုတ်ကဲ့အိန္ဒိယမွတ်စလင်ကျောင်းသားတွေကတော့ဒါကသူတို့ရဲ့ဘာသာရေးဆိုင်ရာဟိုရေးပြက်ကိုကျင်းနေစစ်အစိုးရကနေမှချုပ်ဖောက်တာဖြစ်တယ်လို့ပြောတယ်ဟီချက်ကိစ္စနဲ့ပတ်သက်ပြီးအမျိုးသမီးခွင့်ရေးဒူနေစုဆိုင်ရာအခွင့်အရေးပြီးရင်ဘာသာရေးဆိုတဲ့အခွင့်အရေးလူခွင့်ရေးတုံးရက်ကလာပြီးစုံရက်အနေနဲ့လာပြီးတိုက်စား
ဟုတ်ပ
ါဆမအနေနဲ့ဆိုဘဲခွင့်ရေးကိုစောင်းပေးမယ
်။အာကျမကတော့အမျိုးသမီးခွင့်ရေးကိုပဲစောင်းပေးမှာပါဗျာ။ဘ
ာလို့လဲ
။အာဘာလို့လဲဆိုတော့ကျမယုံကြည်တာပေါ့နော်။ဘာသာရေးလိုတယ်လို့တချို့ကပြောကြတယ်ပေါ့။ဒါပေမဲ့တချို့လူတွေအတွက်ကဘာသာရေးမလိုဘူးဆရာ။ဘယ်ဟာအမှန်လဲအမှားလဲဆုံးဖြတ်တတ်တဲ့လူတယောက်အတွက်ဘာသာရေးကမဖြစ်မနေမဟုတ်ဘူးပေါ့နော်။အဲ့တော့ကျမအတွက်ဆိုရင်ဘာသာရေးကမဖြစ်မနေမဟုတ်ဘူး။အနောက်တစ်ခုလူနည်းစုအခွင့်အရေးဆိုတာပေါ့နော်ဆရာအဲ့ခါကျတော့ကိုကအာကျမကတော့ individualist ဖြစ်တယ်ပေါ့နော်ကျမရဲ့ကိုတကူရေပေါ့နော်တကူရေကျမရဲ့တန်မိုးတွေနဲ့ပဲကျမနေတဲ့ခါကျတော့အဲ့ဒီအပြင်မှာအာကျမတန်မိုးအထားဆုံးကတော့အမျိုးသမီးအခွင့်အရေးပေါ့ဆရာအဲ့ခါကျတော့ကျမအနေနဲ့ဆိုလို့ရှိရင်တော့အမျိုးသမီးအခွင့်အရေးရှုထောင့်ကနေပဲအာဒါကိုသုံးသပ်မှာဖြစ်ပါတယ်
အမျိုးသမီးအခွင့်အရေးတောင်းကနေဟီချက်ကိုကြည့်မယ်ဆိုလို့ရှိရင်ဘလို့သဘောဆောင်တယ်
ဟုတ်ကဲ့ဆရာအဲတကယ်တော့လေဟီချက်ကအဲကျမတို့ဒီတခြားမျိုးသမီးတွေလိုပဲပေါ့နော်အဲတခြားဘာသာတွေကအမျိုးသမီးတွေဥမာမြန်မာမျိုးသမီးတွေဆိုလဲပဝါလေးခြုံတယ်ပေါ့နော်ဒီလိုပဝါမျိုးပဲအဲဟီချက်ကအဝိစာတစ်ခုပဲပေါ့ဒါပေမဲ့လို့အဲ့ဒီဝိစာမှာမှာဆက်နာပြောသူတို့အဓိပ္ပာယ်ရောအများကြီးရှိနေတာပေါ့အဲကျမတို့ဒီကြောက်မရောစောင့်ထိရမယ့်အရာမှာမှာအမျိုးသမီးတွေဘက်ကပဲဒီကုလုံးခြုံထားပေးရမယ်ဘုရားသခင်ကအမျိုးသမီးတွေကိုပဲဝတ်ခိုင်းတယ်ဆိုတော့အဲအဲ့ဒီအတွေးခေါ်ရောကျမလက်သက်မခံပါဘူးဘာလို့လဲဆိုတော့ဘုရားသခင်ကကြားနဲ့မကိုအဲဒန်လူမီညာ ဲဆက်ဆံနေလို့တော့ကျွန်မမြင်တယ်ပေါ့နော်ဆက်ဆံတင်တာပေါ့နော်ဒီလိုမျိုးပဲကျွန်မမြင်တယ်ဆိုတဲ့အခါကျတော့ဒါကိုကျွန်မလက်သက်မခံပါဘူးနောက်တစ်ခုကျတော့အမျိုးသမီးတွေအနေနဲ့ကပေါ့နော်ကိုယ်ပိုင်ရွေးချယ်ပြီးတော့ဝတ်ဆင်တယ်ဆိုပြဿနာမရှိပါဘူးအဲ့တော့တစ်ဖက်မှာဆိုလို့ရှိရင်အမျိုးသမီးတွေကိုဒါကမဖြစ်မနေဝတ်ကိုဝေးရမယ်ဆိုတော့ပေါ့နော်ဒီအတင်းကျပ်စိတ်ခိုင်းတာကအစိုးရကပဲလုပ်လို့ဘာသာရေးကပဲလုပ်လို့ပေါ့နော်ဒါကမဖြစ်တယ်လို့ကျွန်မမြင်တယ်တစ်ဖက်မှာဆိုရင်တော့လူနည်းစုအခွင့်အရေးရပေါ့နော်ဒါသူတို့ရဲ့လူနည်းစု identity ကိုသူကပေါ်ထုတ်ချင်တာပေါ့နော်ဒီဟာကနေပေါ်ထုတ်ချင်တာဆိုရင်တော့လေဒါသူတို့ရဲ့လူနည်းစုအခွင့်အရေးဖြစ်တဲ့အတွက်ကျွန်မတို့ကအလေးစားပေးရမယ့်အပိုင်းတော့ရှိတာပေါ့ဆရာ
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ဆိုရင်ရောဒီလိုပြဿနာကဖြစ်ပေါ်လာနိုင်တယ်မလား
ဟုတ်ဒါကတော့နေရာပေါ်တော့မူတည်ပါတယ်ဆရာပြောရမယ်ဆိုလို့ရှိရင်ကျမတို့မြန်မာပြည်မှာတော့မှာပေါ့နော်ဟိုရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်ဝှစ်ချင်ချင်မွေးချင်ချင်ပေါ့အရွယ်ရောက်လာတယ်ဆိုရင်ပေါ့အတင်းကျပ်ဝေးရတာမျိုးရှိတာပေါ့ဆရာအဲ့လိုမျိုးဆိုတော့ဒါပေမဲ့အဲ့ဒီမှာတော့မှာပေါ့နော်မွေးပဲနေတဲ့မွတ်ဆယ်မျိုးသမီးတွေရှိပါတယ်ဆိုတော့ဒီတနေ့နေရာတွေမှာဆိုလို့ရှိရင်တော့အများစုကတော့မိသားစုကအတင်းကျပ်ဝေးခိုင်းတာတွေတော့မရှိဘူးဒါပေမဲ့ဒါမွေးမနေရဆိုတော့ပေါ့နော်ဒီဘာသာပြန်မှုတွေနဲ့မွေးမနေရဆိုပြီးတော့ပေါ့နော်ဒီဆုံးမတဲ့ဒီဘာသာရေးဆရာတွေပေါ့နော်ဒါတွေကတော့ရှိနေတဲ့အခါကျတော့ကျမတို့ပြောရမယ်ဆိုရင်ဖြစ်နိုင်ကြရအရန်နေတယ်ဒါပေမဲ့မဖြစ်နိုင်ဘူးလဲပြောလို့မရဘူးဆိုတဲ့သဘောမှတော့ရှိပါတယ
်။ဟုတ်တစ်ဖက်မှာကျတော့လေကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးဘာသာသာသနာဆိုပြီးဗုဒ္ဓဘာသာလှုပ်ရှားမှုနော်အမျိုးသားရေးလှုပ်ရှားမှုတက်ကြွတဲ့လူတွေကလည်းနော်အခုချိန်မှာဆိုလို့ရှိရင်အခုဆိုးရလက်ထက်မှာဆိုလို့ရှိရင်အင်အားပို့ပြီးကောင်းလာမယ်သဘောရှိတယ်ပေါ့နော်။တစ်ဖက်မှာကျတော့လေဆရာမပြောသွားတယ်လို့ပဲမွတ်စလင်ဘာသာဝင်အမျိုးသမီးတွေဆိုလို့ရှိရင်ဒီခုနလိုဟီဂျက်ခြုံတာတွေကျွန်တော်တို့တွေ့ရအင်မတန်နည်းပါတယ်မြန်မာမွတ်စလင်အမျိုးသမီးတွေကတော်တော်လေးလွတ်လွတ်လပ်လပ်နေကြတယ်ပေါ့နော်အဲ့ဒီလိုအခြေအနေမှာအစိုးရကအစုံတရာဝင်ရောက်ဆက်ဖက်ဆောင်ရွက်မယ်ဆိုရင်အတိုက်ဝင်းတစ်ခုနော်ပဋိပက္ခဖြစ်သွားနိုင်တဲ့အနေအထားတိရှိသွားနိုင်တယ်အဲ့ဒီတော့အစိုးရကဘယ်လိုမျိုးတွေရှောင်ဖို့တင့်တယ်လို့ဆရာမပြောချင်
ဟုတ်ကဲ့အခုဒီအိန္ဒိယရဲ့ဥပမာကိုကြည့်မယ်ဆိုတော့ပေါ့နော်ဆရာဥပမာကျမတို့ဒီကျောင်းနေအရွယ်မူလာတန်းအလယ်တန်းအထက်တန်းပေါ့နော်ဒီအရွယ်မှာဆိုတော့ uniform ကဝတ်ကိုဝေးရမှာပေါ့ဒါပေမဲ့လို့ဥပမာတက္ကသိုလ်အရွယ်ပေါ့နော်ဆရာတက္ကသိုလ်အရွယ်တို့ကိုပိုင်ဆုံးဖြတ်ချက်နဲ့တို့ဟာတာတို့စိုက်တာဝတ်လို့ရတဲ့အရွယ်မျိုးမှာဆိုလို့ရှိရင်တော့ဥပမာအမျိုးသမီးခွေရီကပို့ပြီးတော့ရှေ့တန်းတင်ရမယ်သဘောရှိပါတယ်အဲ့လိုအရွယ်မှာဆိုအချိန်မှာအစိုးရကသွားပြီးတော့ဒါဝတ်မှကျောင်းတက်ရမယ်ဆိုလို့ရှိရင်တော့အများအဖြစ်ဒီမဝတ်မနေရလို့သတ်မှတ်ထားတဲ့မိသားစုတွေကသမီးတွေကဆိုရင်ကျောက်တက်ခွင့်ရတော့မှာပေါ့ဘူးပေါ့နော်ဆိုတဲ့အခါကျတော့ဒါအမျိုးသမီးတွေရဲ့တစ်ဖက်ကကိုပိုင်ကိုခနာကိုကိုဝစ်စင်ခြင်းပေါ့နော်ဒါကိုချိုးဖောက်တဲ့အဖြစ်ပညာရေးဆိုတဲ့အခွင့်အရေးကိုပါထပ်ပြီးချိုးဖောက်လိုက်ရရောက်တဲ့အတွက်ဒီလိုဟာမျိုးမှဆိုတော့ပြဿနာဖြစ်လာနိုင်ပါတယ်နောက်တစ်ခုကလည်းဆရာကျွန်မဆရာတို့သတိထားမိလားမသိပေါ့နော်ဒီမွတ်စလင်တွေပေါ်မှာပို့ပြီးတော့ဖိနှိပ်လာလေအမျိုးသမီးတွေကဒါတွေပို့ဝစ်လာရလေပဲလေဘာလို့အဲ့ဒါဘလို့တက်ရောက်နေလာလဲဆိုတော့ဒီဖိနှိပ်ခံရတယ်ဆိုတဲ့အနေထားမျိုးကိုခံစားလာမိပြီဆိုသူတို့ရဲ့ဒီဆန္ဒ identity ကိုပို့ထုတ်ပေါ်လာရတယ်ဒါ resistant မျိုးအနေနဲ့ဆွဲကင်ရတဲ့အခါမှာဆိုဒီလိုအခြေအနေမှာဆိုပို့ပြီးအောင်မှအတင်းကျပ်ဝေးရတာတွေပို့ဖြစ်လာနိုင်ပါတ
ယ်။ဟိုနိုင်ရှိမှုဘောရပြောမယ်ဆိုလို့ရှိရင်မြန်မာမွတ်စလင်အတိုက်ဝန်းကနော်အတော်လေးလွတ်လပ်တာကိုကျွန်တော်တို့တွေ့ရတယ်။ဟုတ်။နော်ကျွန်တော်မန္တလေးမှာဆိုလို့ရှိရင်နော်ကျွန်တော်တရေသားစေးတွေပါသုံးမှုထိနော်အဲမွတ်စလင်ဆရာဝန်တွေကကြိုကြကြတာလည်းရှိတယ်။သုံးရတဲ့နော်အတိုက်ဝန်းလည်းရှိကြတယ်။ဒါပေမဲ့ဆရာမခုနပြောသွားသလိုပဲရခိုင်မြောက်ပိုင်းကိုကြည့်မယ်ဆိုရင်တော့ရှေးယိုနော်အင်မတန်ဆန္ဒကြီးတဲ့နော်အထူးသဖြင့်အရှေ့လက်ပိုင်းကနော်မွတ်စလင်နေကျင့်သုံးတဲ့ကျင့်သုံးမှုမျိုးတွေနော်ကျင့်သုံးနေကြတာပဲအဲကျွန်တော်တို့တွေ့ရပေါ့နော်တကယ်လို့လက်ရှိမြန်မာနိုင်ငံရဲ့အများစုအခြေအနေပေါ့လက်ရှိအခြေအနေလို့ထင်မြင်မယ်ဆိုလို့ရှိရင်နော်ဆရာမဘလို့အချက်လက်တွေကိုပို့ပြီးအားပေးတင်တယ်လို့ထင်တယ်
ဟုတ်ကဲ့ဆရာအရေးကြီးတာကတော့အမျိုးသမီးတွေပညာတက်မြောက်ဖို့ပေါ့နော်ဆရာအမျိုးသမီးတွေကပညာတက်တယ်သူတို့ရဲ့ကိုယ်ပိုင်သူတို့မှာစွမ်းအားတွေရှိတယ်ဆိုရင်ဒါတွေကသူတို့ကိုယ်ပိုင်ဆုံးဖြတ်မယ့်အရာတွေပေါ့နော်သူတို့ဘာဝင့်မယ်ဘာမဝင့်ဘူးဆိုတာသူတို့ကိုယ်ပိုင်ဆုံးဖြတ်ရမှာမိသားစုကပဲဆုံးဖြတ်လို့မရတယ်လို့ဒီဘာသာရေးအတိုင်းဝိုင်းကပဲဘယ်တော့ပဲဖိအားပေးပေးပေါ့နော်အမျိုးသမီးတယောက်ကပညာတက်လာပြီဆိုရင်တော့သူ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သူရက်တည်မှာဖြစ်တယ်နောက်တစ်ခုကောင်းတဲ့အချက်ကကျမတို့မြန်မာမွတ်စလင်တွေထဲမှာဆိုရင် progressive ဖြစ်တဲ့မွတ်စလင်အများကြီးရှိပါတယ်ဆရာသူတို့ကဆိုလို့ရှိရင်ဒီကျမတို့ဒီကိုရန်ဘာသာပြန်မှုတွေမှာလည်း ဒီပေါ့နော်ခင်မိတယ်ပေါ့နော်ဘာသာပြန်မှုတွေအမျိုးသမီးအခွင့်အရေးကိုလေးစားမှုတွေဒါတွေအများကြီးရှိတယ်ကျမတို့ပတ်ဝန်းကျင်မှာလေဆိုတော့ဒီလူတွေကိုကျမတို့က support ပေးဖို့လိုတယ်ဒီလိုမျိုးဒီခစ်ရှစ်ပြေးတယ်ပေါ့နော်မွတ်စလင်တွေဆိုလို့ရှိရင်အမျိုးသမီးတွေကိုမတူညီတဲ့တွေးခေါ်မှုတွေဒါမှမဟုတ်မတူညီတဲ့ shutdown တွေအနေမှာတရင်ချက်လက်တွေပေးတဲ့အခါမှာဆိုရင်အမျိုးသမီးတွေကကိုယ်ပိုင်ဆုံးဖြတ်နိုင်မှုပို့ပြီးတော့အားကောင်းလာမယ်လို့လည်းမြင်ပါတယ်ဗျာ
ဒီဗုဒ္ဓဘာသာဘက်မှာတက်လာတဲ့နော်မူဝါဒဆိုင်ရာအချက်တခုကတော့နိုင်ငံတော်ဟာဗုဒ္ဓဘာသာကိုအားပေးတယ်တစ်ဖက်မှာကြတော့လေနိုင်ငံတော်ဒီဘယ်ဘာသာမှမပါဘဲနဲ့ကြားနေတဲ့ဖြစ်တယ်ဆိုတော့ဆရာမအနေနဲ့ရော
ဟုတ်ပါတယ်ဆရာနိုင်ငံတော်အနေနဲ့ဘာသာမရှိရဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာနိုင်ငံတော်ဘာသာမဲ့တယ်လို့လည်းပြောတာမဟုတ်ဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာကဘယ်ဘာသာကိုမှသူကပို့ပြီးတော့ခွင့်ရေးပေးနေတာမျိုးကိုစားပြုနေတာမျိုးမဟုတ်ပဲねဘာသာအားလုံးကတပြေးညီပေါ့နော်ပညာရေးပေါ့နော်ဒါမျိုးရတာမျိုးဖြစ်တင်တာပေါ့ဆရာဆိုတော့ကျွန်တော်တို့ဆက်မကပြောသူလို့ပေါ့နော်ဒီ spiritual ပေါ့နော်ဆရာသူ့ရဲ့စိတ်နှလုံးเนาะဒါတွေပို့ပြီးတော့တန်းမာလာဖို့เนาะအဲဒါမျိုးအပြုတ်မှုတွေအများကြီးထည့်လို့ရပါတယ်ဆရာဘာသာရေးထက်ပေါ့နော်ဥမာဖျားစာတွေအတင်းကျပ်ခိုင်းရလည်းဒီမဲ့မရှိပါဘူးဆရာအဲ့ခါကျတော့အဲ့ဒီအစားပေါ့နော်ဆနာလူတကယ်အကျိုးရှိတဲ့ခုထုံးနေဒါမှမဟုတ်လေတကယ်အကျိုးရှိတဲ့ activity တွေကိုအကျောင်းပညာရေးမှာထည့်တာဆိုလို့ရှိရင်ပို့ပြီးတော့လူမျိုးတိုင်းဘာသာတိုင်းအတွက်အကျောင်းကအနေပြောတဲ့နေရာလေးဖြစ်လာပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ဆရာမအခုလိုဆွေးနွေးပေးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့လူကတော့အမျိုးသမီးခွင့်ရေးတက်ချွတ်လောက်ချာသူဒေါက်တာတင်မာဦးဖြစ်ပါတယ်ကျွန်တော်တို့ပုံတော့နော်
ဥတင်မောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကိုနားဆင်ကြည့်ရှိရတာပါအခုဆက်လက်ပြီးတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတချို့ကိုဆက်ပြောပြပေးပါမယ်မြန်မာနိုင်ငံမှာအခုကြောက်တဲ့နှစ်တစ်ခုအချိန်ကာမှာစစ်ကောင်စီဦးစီးကျင်းပတဲ့မြန်မာကြံပွဲကတော့တော်တော်လေးကို66ကက်ကက်ရှိလာပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ဆန်းကျင်မှုလုပ်သူတွေကိုနှိမ်နင်းရကအစပြုပြီးစစ်ကောင်စီရဲ့နယ်မြေရှင်းလင်းမှုစစ်စင်ရေးနေရာအနှံ့ပြုလုပ်နေရမှာမီးရှို့ခံရတဲ့ရွာတွေရဲ့မှတ်တမ်းရုပ်ပုံတွေထွက်ပေါ်လာပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာဟုတ်တာဘာသာဝင်တွေရဲ့နှစ်ကိုဖြစ်တဲ့အသာတကြံပွဲတော်ကတော့စစ်အာဏာသိမ်းပြီးတဲ့နောက်နှစ်ချိန်မြောက်ကျော်ရတဲ့တကြံဖြစ်ပြီးနိုင်ငံတော်ပျော်ပျော်ရွှင်ရွှင်နှွှဲဖြော်ကြတာမျိုးမတွေ့ခဲ့ရပါဘူးမြို့ကြီးအတော်များများမှာတိတ်ဆိတ်နေခဲ့ပြီးတကြံပွဲတော်အချိန်ရေကစားမန်းနှံတွေနဲ့အစီကားဆုံးမြို့ဖြစ်တဲ့မန္တလေးမှာလည်းကျုံးပတ်လေတလျှောက်လုံခြုံရေးတင်းကျပ်ထားတဲ့စစ်ကောင်စီရဲ့ရေကစားမန်းနှံတွေကလွဲလို့အခြားမန်းနှံတွေမရှိသလောက်နေတယ်လို့မန္တလေးမြို့ခံတွေကပြောပါတယ
်မန္တလေးတော့အများကြီးပဲအဲ့ဒီတော့ဟိုကကျုံးနေအတင်းပေါ့ lain idea ကဘူးမှမဝင်လို့မရဘူးပိတ်ထားတာအေးအဒီမှာတော့ဘာမှမရှိဘူးဆက်ပါလေအကုန်ပိတ်ထားဟိုအပြင်ကတော့ဝင်လို့မရဘူးအကုန်လုံးအဲ့ဆပ်ဖွင့်နေနေရဆိုရင်ညောဟာပေါ့မဲ့ဒီတော့ဒီကူမှာ lain ချစ်စပိတ်တယ်ရှစ်ဆက်တယ်ရာဒီကဟိုစစ်စစ်ရတာအားကျန်တော့အဲ့ဒါကိုစိတ်နဲ့ပွားကြတာလေ
စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းမန်းတပ်ကြီးတစ်ခုသာရှိပြီးတော့ဒေသခံပြည်သူအများကြားရေကစားသူတော်တော်လေးနှဲတာကိုတွေ့ရပါတယ်။ရန်ကုန်မှာလည်းမြို့လေကမြို့တော်ပုံမန်းတပ်နဲ့တချို့ရက်ွက်တွေမှာဒေသအုပ်ချုပ်ရေးအဖွဲ့ရဲ့အစီအစဉ်နဲ့လုပ်တဲ့ကြံမန်းတပ်တွေလောက်တာရှိပါတယ်။ရန်ကုန်မြို့တော်ပုံမန်းတပ်မှာရေကစားတဲ့မြင်ကွင်းတွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့မီဒီယာတွေကနေထုတ်လွှင့်ပြသခဲ့ပေမဲ့အဲ့ဒီမန်းတပ်မှာရေလာကစားတဲ့သူအရေအတွက်ကပြီးခဲ့တဲ့နှစ်ကြံပေါ်တဲ့နဲ့နိုင်ရှင်ရင်တိတိတသာနယ်လွန်တာကိုတွေ့ရပါတယ်။တကြံကာလအတွင်းရန်ကုန်မြို့နယ်တချို့မှာပောက်ကွဲမှုတချို့ရှိခဲ့ပါတယ်။ရန်ကုန်မြို့တွေကတက်ဆိုင်ရာမြို့နယ်ရက်ွက်အုပ်ချုပ်ရေးအဖွဲ့ရဲ့အစီအစဉ်နဲ့လှုပ်ထားတဲ့မန္တပ်တွေမှာလည်းရှေ့ပတ်ခံထွက်သူမရှိသလောက်၆ကပ်နေခဲ့တာပါ။မြို့ခအများစုကလည်းလုံခြုံရေးအခြေအနေကြောင့်ရောပျော်ရွှင်စရာအကြောင်းမရှိတာကြောင့်ပါဒီနှစ်တကြံကိုဆင်နွှဲခြင်းမရှိတာလို့ပြောကြပါတယ်။ဒီလိုတကြံပွဲတော်ကိုမြို့တော်မှာမဆင်နွှဲကြပေမဲ့တကြံကာလအတွင်းအပန်းဖြေခီထွက်သူတချို့ရောရှိပါတယ်။နိုင်ငံဒေသအတော်များများမှာစစ်ကောင်စီကအနေနဲ့ရှင်းလင်းရေးလုပ်နေလို့ပြည်သူတွေအတိတ်ဒုက္ခရောက်နေကြတဲ့အတွက်တကြံပွဲတော်မှာပျော်ပွဲရှင်ပွဲတွေမလုပ်ကြဖို့စစ်အာဏာရှင်စာကျင်သူတွေကဆော်ဩခဲ့ကြတာပါစစ်တပ်ကအာဏာသိမ်းပြီးတဲ့ပထမဆုံးကြုံရတဲ့မနစ်တကြံပွဲတော်တော့ကလိုပဲဒီနှစ်တကြံပွဲတော်ကိုလည်းတပိတ်မောက်ချဖို့စစ်အာဏာသိမ်းမှုစာကျင်နေသူတွေကနှုတ်ဆော်ခဲ့တာပါစစ်ကောင်စီကတော့တိုင်းပြည်ပုံမှန်အခြေအနေအတိုင်းပြန်လည်ပတ်နေပြီဆိုတာကိုပြချင်တဲ့အတွက်တကြံမန်းနတ်တွေကိုစောက်ပြီးပွဲတော်ကျင်းပခဲ့တာလို့ဝေဖန်သူတွေကပြောနေပါတယ်
စီအနာသိမ်းပြီးနောက်ပိုင်းစကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုအညာဒေသကျေးရွာအတော်များများကိုစစ်ကောင်စီကနယ်မြေစစ်ဆင်ရေးတွေတိုးလှုပ်လာနေပါတယ်မကွေးတိုင်းဒေသကြီးစောမြို့အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လက်တလောပေါပေါနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီကရဟယင်နဲ့ပါပစ်ခတ်နေတဲ့အတွက်ဒေသခံထောင်ချီပေးလို့ရတင်းရှောင်နေကြရပါတယ
်လာတော့
တစည်းပဲလာပါတယ်ဟိုကပြစ်ထားတော့၅ကြိမ်၆ကြိမ်၆ကြိမ်လောက်ပြစ်ပါတယ်ပြစ်ထားတော့တော်တော်ကြီးကိုပြစ်ပါတယ်ဗျာပြစ်တဲ့နေရာတော့ဗျာအခုကျွန်တော်တို့ယူဟာဒီဘုံတော်ကြီးကျောင်းမှာလည်းပြစ်ပါတယ်အခုစေဘိတ်ဆောင်ကြီးရှိနေတဲ့အခုတောစာထဲကိုလည်းပြစ်ပါတယ်အခုတိုင်းမှာယူဟာတဲ့တွေကိုလည်းပြစ်ပါတယ်အခုကျွန်တော်ယူဟာတောင်ဘက်ကတောင်ပေါက်တော့ဘက်ကဒီဘုံကြီးကျောင်းဝင်းနဲ့ကိုလည်းလက်နဲ့ကြီးကြီးကြီးကြပါတယ်တစ်ခါပေါက်တော့ဖိုးလေအဲ့ဒီရွာကြီးအကုန်ကြီးနေရပါတယ်အဲအခုကြီးနေရတာဆိုတော့အခုလောလောဆယ်လူကြီး1500အထက်မှာရှိပါတယ်20000တော့တောင်တွေပဲကြီးနေရတာကျွန်တော်တို့မှဆိုရင်နေပူးတဲ့ရာတိကဖြစ်ပြန်အကြီးအဝတ်အမရှိဟိုဟိုဟာမတရားဒုက္ခရောက်ပါတယ်အခုပြောသလိုဒီဆေးဘီဆောင်ကြီးဆိုရင်အကြီးအဝတ်လည်းမရှိတော့တောင်တွေဆိုတော့ထောက်ခန့်နဲ့ရာတိဆိုတော့ရေတွေလည်းမရှိတက်တနာရီအမျိုးမျိုးဖြစ်နေပါရဲ့အခု
အပီလာပထမပတ်ကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်နေတဲ့ပေါ့မြို့နယ်ထဲမှာစစ်ကောင်စီကကျေးရွာ၅ရွာတဲ့မင်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီနယ်မြေရှင်းလင်းမှုအတွင်းကျေးရွာသား၈ဦးလက်နက်ကြီးထိမှန်တေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အပီလာအစောပိုင်းကလေးကစပြီးစစ်ကောင်စီကအရှိန်မြင့်ထိုးစစ်ဆင်လာတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်နဲ့ဖရုဆိုမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးကြတာမီးရှို့တာတွေကြောင့်လူသေးဆုံးတန်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်မိရှုခံရတဲ့လူနေအိမ်35လုံးတည်းမနေရှိပြီးလက်နဲ့ကြီးကြီးထိမှန်တဲ့နေအိမ်9လုံးရှိတယ်လို့ KNDF ကထုတ်ပြန်ထားပါတယ်ကရင်မျိုးသားစည်းရုံး KNU တပ်မဟာ6ထိန်းချုပ်ရာမြောက်ရီခရိုင်ထဲမှာလဲကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားအခုရက်ပိုင်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်
စကိုင်းနိုင်ဒေသကြီးမင်းကင်းမြို့နယ်အတွင်းပင်ကျေးရွာကနေအိမ်အတော်များများစစ်ကောင်စီတပ်တွေမိရှို့ဖျက်ဆီးခဲ့တဲ့ဖေဖော်ဝါရီလဆမိုင်းကလက်ခံရရှိတဲ့ဂျူရုမှတ်တမ်းတပ်ပုံတွေနဲ့ဗီဒီယိုတွေကို Riders သတင်းဌာနကထုတ်ပြန်ပါတယ်။အဲ့ဒီတပ်ပုံတွေကို American Earth Image Company နဲ့ American Akata စူးစမ်းလေ့လာရေးအဖွဲ့ NASA ကမှတ်တမ်းတင်ထားတာပါ။မြန်မာစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းသူတို့ကိုလက်နက်ဆွဲကင်ခုခံတော်လှန်ကြတဲ့ဒေသတွေကအိုးအိမ်တွေအများပြားမိရှုခံရတာမှာ2022ခုနှစ်အတွင်းရွာတရားကျော်မိရှုခံရတဲ့အထက်ဘင်ကျွေးရလည်းအပါဝင်ဖြစ်တဲ့အကြောင်း Riders သတင်းမှာဖော်ပြပါရယ်ပြီးခဲ့တဲ့နှစ်နောက်ပိုင်းအရက်သားတွေရဲ့နေအိမ်9500ကျော်စစ်တပ်ကမိရှုတာခံရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုကြပြီးမကြသေးခင်သတင်းပတ်တွေအထိရွာတွေဆက်တိုက်မိရှုခံရတယ်လို့လည်းပြောဆိုနေပါရယ်ဒါဟာလူတွေကြောက်လန့်သွားအောင်ရက်ဆက်ကြမ်းကြုတ်တဲ့နိလန်တွေနဲ့ဆောင်ရွက်တဲ့မြန်မာစစ်တပ်ရဲ့စစ်စီရေးဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကပြောပါရယ်လက်နက်ကင်ဆန့်ကျင်တဲ့လှုပ်ရှားမှုရှိနေတဲ့နေရာတွေမှာနေထိုင်သူအလုံးဟာတပုံကိုထောက်ခံတဲ့ရန်သူတွေအဖြစ်စစ်တပ်ကတမန်နေတယ်လို့လည်းပြောပါရယ
်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေကဆက်လက်ဆုတ်ယွကျဆင်းလာနေတယ်လို့ကုလသမဂ္ဂကပြောပါရယ်အထူးသဖြင့်နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပြောင်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်အရသားတွေဒုက္ခရောက်နေပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ပြည်သူ9သိန်းခွဲအပါအဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်စစ်ပွဲတွေကြောင့်အင်းနီးချင်းနိုင်ငံတွေဘက်ထွက်ပြေးခိုလိုနေရသူက36000လောက်ရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူအန်နီစီယာကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ပြည်သူ 6.2 တန်းအတွက်လိုအပ်တဲ့ရန်ပုံငွေ 826 တန်းမှာလက်ရှိအချိန်အထိ 400 ခန့်နှုန်းပဲအလူငွေထည့်ဝင်ကြသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြီးခဲ့တဲ့တစ်ပတ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာပြည်သူတွေနဲ့ညီညွတ်စွာယက်တည်ကြဖို့ပြည်သူတွေဘေးကင်းလုံခြုံရေးဂုဏ်သိက္ခာနဲ့အညီနေထိုင်နိုင်ရေးနဲ့ခက်ခက်ခဲခဲရယူထားတဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုထိန်းသိမ်းထားနိုင်ဖို့အတွက်အလူရှင်တွေဘက်ကရဲရဲရော်ရော်ထဲဝင်လူတန်းကြဖို့လဲကုလသမဂ္ဂကပန်ကြားထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာအပါအဝင်ကမ္ဘာတစ်ဝှမ်းကလူအခွင့်အရေးချိုးဖောက်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုတက်တည်အထောက်အထားတွေစနစ်တကျစုဆောင်မှတ်တမ်းတင်ထားတဲ့အစီအခါစာကိုထုတ်ပြန်လိုက်ပါတယ်2023ခုနှစ်အတွက်နိုင်ငံအလိုက်လူအခွင့်အရေးအခြေအနေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာပါလူအခွင့်အရေးအဖွဲ့တွေအပါအဝင်လှုပ်လှပ်ပြီးတော့တမတ်ကြတဲ့တရင်ရင်းမြစ်တွေရဲ့အစီရင်ခံချက်တွေနဲ့ကိုပိုင်ရှာဖွေစုဆောင်ထားတဲ့အချက်အလက်မှတ်တမ်းတွေကိုတိကျစွာပြုစုထားတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒီအချက်အလက်တွေကိုအခြေခံပြီးမြန်မာစစ်တပ်ဟာရွှေဂျာရီအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေစရာကိုပြီးခဲ့တဲ့လကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကဧပြီလ10ရက်နေ့တရင်စာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။
ရွန်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုဖို့ညှင်းဆိုထားတဲ့မြန်မာစစ်ကောင်စီဘက်ကရွန်ဂျာရဲ့လူမျိုးစုအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအတိအမှတ်ပြုဖို့ညှင်းဆိုထားတာကိုလည်းအစင်ခါသာမှာဖော်ပြပါတယ်။ဒုက္ခတွေတွေကိုကာကွယ်ရေးအကူအညီပေးရင်းနဲ့နေရပြန်ဖို့ရေးကိစ္စတွေမှာစစ်ကောင်စီဘက်ကဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးုံ UNHCR အပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတာကိုလည်းအစင်ခါသာမှာရေးသားထားပါတယ်။စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအယက်သားတွေအကျဉ်းသားတွေနဲ့အခြားလူတွေအပေါ်အာဏာသုံးပြီးတော့တရားလက်လို့ဖမ်းဆီးတာတပ်ဖြတ်သားတွေကျူးလွန်ခဲ့တဲ့အထောက်အထားတွေအများပြားရှိတဲ့အကြောင်းလဲအစင်ခါသာမှာဖော်ပြပါတယ်။ဥပဒေမဲ့တရားလက်လို့တပ်ဖြတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုစစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေအပြင်တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကျူးလွန်ခဲ့တဲ့အကြောင်းကိုလဲအထောက်အထားတွေနဲ့တကွအမေရိကန်နိုင်ငံခြားရေးဌာနရဲ့အစင်ခါသာမှာဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာရေးဆရာတွေတပ်သိပညာရှင်တွေကိုတခြားနိုင်ငံတွေထဲစာရင်ဖမ်းဆီးချုပ်နှောင်မှုအများဆုံးလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ PEN American အဖွဲ့ကအစင်ကားစာထုတ်ပြန်ပါတယ်။ဆီယနာသိမ်းမှုစန့်ကျင်တဲ့သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့ဖမ်းဆီးမှုတွေတိုးလို့လာတာလို့လည်းဧပြီလ14ရက်နေ့ကထုတ်ပြန်တဲ့2021ခုနှစ်လွတ်လပ်စွာရေးသားဝင်ဆိုင်ရာအညွန်ကိန်း Freedom to Right Index 2021အစင်ကားစာမှာဖော်ပြထားပါတယ်။2021ခုနှစ်အတွင်းမြန်မာစစ်တပ်ကစာရေးဆရာ21ယောက်ကိုဖမ်းဆီးခဲ့တာကြောင့်တရုတ်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ပြီးရင်စာရေးဆရာဖမ်းဆီးမှုကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်းပြောထားပါဗျ။မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာပြောဆိုရေးသားခွင့်တိတိတသားကျဆင်းသွားတယ်လို့ PEN American အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြပါဗျ။ဒီချိန်ထဲမှာပဲဖမ်းဆီးခံရသူတွေဟာဆွဲချက်မျိုးစုံနဲ့တရားဆွဲဆိုခံရပြီးတင်းကျပ်တဲ့ဥပဒေတွေနဲ့အရေးယူခံကြရတဲ့အပြင်လွတ်လပ်စွာပြောဆိုရေးသားမှုကိုအဟံတားဖြစ်စေဖို့အကြမ်းဖက်တာချင်းချောက်တာစောင့်ကြည့်တာတွေနဲ့ရင်ဆိုင်ကြုံတွေ့ရတယ်လို့လည်းဆိုပါတယ်။သူတို့ရဲ့ရေးသားမှုသူတို့လုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်း2021ခုနှစ်အတွင်းစာရေးဆရာ289ဦးဖမ်းဆီးခံခဲ့ရတယ်လို့ PEN American အဖွဲ့ရဲ့အစည်းအဝေးသားမှဖော်ပြပါတယ်။ဒါဟာအရင်နှစ်က283ယောက်ဖမ်းဆီးခံခဲ့ရတာတဲ့၄ဦးပုံများလာတာပါသူတို့ရဲ့လုပ်ငန်းကြောင့်စာရေးဆရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့48နာရီတည်းကြော်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေရဲ့စီးရင်ကိုပြုစုပြီး Freedom to Right Index အစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ဒီမနေ့နောက်ဆုံးရထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေရဲ့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ
်။အမေရိကန်အာဆီယံထိပ်သီးအထူးစည်းဝေးတရက်ကိုလာမယ့်မေလ12ရက်နဲ့13ရက်နေ့တွင်မှာဝါရှင်တန် DC မှာကျင်းပမယ်အကြောင်းအမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကသတင်းထုတ်ပြန်ပါတယ်။အမေရိကန်အာဆီယံဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်ဖြစ်ရောအမေရိကန်အစိုးရရဲ့အာဆီယံဒေသအတွင်းအရေးပါမှုကိုပါအတိအမှတ်ပြုတဲ့အနေနဲ့ဒီအထူးထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်တယ်လို့ပြောပါတယ်ရှင်။ယူကရိန်းနိုင်ငံမြို့တော် Kiev နဲ့တခြားမြို့ကြီးတွေမှာစနေနေ့ကရုရှားရဲ့ဒုံးကျည်တိုက်ခိုက်မှုတွေထိမှန်ခဲ့ပါတယ်။ယူကရိန်းစိတ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုရဲ့အခြေအနေကတော့တိတ်ကိုဆိုးနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကစနေနေ့မှာပြောပါတယ်။တချိန်နဲ့မှာပဲရုရှားတပ်ဖွဲ့တွေကမာရီယိုပိုမြို့ရဲ့မြို့ပေါ်ဒေသအလုံးကိုရှင်းလင်းပြီးဖြစ်ကြောင်းနဲ့ဝိုင်းရံထားတဲ့တောင်ပိုင်းစိတ်ကမ်းကတမနီစိတ်ယုံတစ်ခုအတွင်းမှာပဲယူကရိန်းတပ်ဖွဲ့ဝင်အနေငယ်ကြမ်းရှိတော့ကြောင်းရုရှားဆိုရကပြောပါတယ်။မာရီယိုပိုကိုထိန်းချုပ်နိုင်လူဖြစ်နေပြီဆိုတော့ရုရှားရဲ့ပြောဆိုချက်ကတော့တိကျအတိမပြုနိုင်သေးပါဘူး။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်နိုင်ငံခြားရေးဝန်ကြီးလစ်ထရုစ်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်နဲ့တခြားသောဗြိတိန်အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးသမား10ဦးကိုပြည်ဝင်ခွင့်တက်မြစ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ
်။တရင်ချင်းချုပ်ကိုမတ်တန်ကီတိုက်ကပြောပြသေးတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇူဘဲအတာရတုဖြစ်ကြပါတယ်။ဒီမနေ့ VOA စီစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်မြမပြည်သူပြည်သားအလုံးနှစ်စန်းတရနေ့ကစလို့ဘေးရန်တွေရဲ့ကင်းဝေးကြပါစေ။ VOA ကိုအကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဝေဖန်ခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက bwamisbarmis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စုမင်းပါ
This program has come to you from the Voice of America, Washington.